Welcome to the Voice of America in Burmese.
Minglam nekemashin. 2019 ခုနှစ်ဇွန်လ5ရက်ဗုဒ္ဓဟူးနေ့မနက်ခင် VOE အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 2440 51ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်း Radio အသံလွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါ။ခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်ပါရှင်။ကျမသင်္ကီထိုက်ပါ။ဥရောပသမ္မတကနေနှုတ်ထွက်ဖို့ပြင်ဆင်နေတဲ့ဗြိတိန်နဲ့အထူးကုန်သွယ်ရေးသဘောတူညီချက်ရဖို့ပိုင်းဖြတ်ထားတယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ဒီကနေ့မှာဟန်ဂေရီကိုခီးဆက်မှာဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြည်ညာပါမယ်မခွာညိုရေ
။ကောင်းပါပြီရှင်။အဲ့ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာတွေကတော့ဗြိတိန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတကဗြိတိန်နဲ့အထူးကုန်သွယ်ရေးအလားအလာတွေကိုအသားပေးပြောကြားခဲ့တဲ့အကြောင်းနဲ့အတူချက်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကချက်မြန်မာစီးပွားရေးညီလာခံမှာပြောသွားတာကတော့
We hope that Myanmar as we like to say the last frontier for economic expansion in Southeast Asia will be
မြန်မာပြည်မှာလာရောက်ရင်းနှီးမြှုပ်နှံဖို့အတွက်စိတ်မပျက်စေရအောင်သူကဂရီပေးချောင်ပြောသွားတာကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်ပြည်ပရောက်မြန်မာမွတ်စလင်တွေအစ်ပွဲတော်ကျင်းပကြပုံနဲ့အမေရိကန်မှာရွှေ့ပြောင်းအခြေချနေကြတဲ့မြန်မာမွတ်စလင်တွေအတွက်အမေရိကန်ဟာလုံခြုံစိတ်ချရမှုရှိမရှိဆိုတာတွေကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါမယ်ရှင
်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့အတူအင်္ဂါနေ့ကကျင်းပတဲ့ပူရွယ်သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကတန်ကင်းတမန်ကင်းအသုံးနှုတ်နေနဲ့ပြောဆိုခဲ့သလိုမခန့်ကြီးမခန့်သာဖြစ်စေတဲ့အပြောအဆိုတွေလည်းရှိခဲ့ပါတယ်။ဥရောပသမ္မတကနေနှုတ်ထွက်ဖို့ပြင်ဆင်နေတဲ့ဗြိတိန်နိုင်ငံနဲ့အထူးကုန်သွယ်ရေးသဘောတူညီချက်တည်းရရှိရေးအမေရိကန်ဘက်ကပိုင်းဖြတ်ထားတယ်လို့အမေရိကန်သမ္မတကပြောပါတယ်။တရုတ်နည်းပညာလုပ်ငန်းကြီးဟွာဝေရဲ့ချင်းချောက်မှုအပေါ်နှစ်နိုင်ငံသဘောမတူတဲ့အချက်ကလွှဲရင်အနာဂတ်မှာထောက်လှမ်းရေးအချက်လက်မျှဝေမှုတွေဆက်ပြီးရှိနေမယ်လို့ယူဆကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့ပြီးနှုတ်ထွက်တော့မဲ့ဗြိတိန်ခေါင်းဆောင်မေကိုလည်းချီးကျူးပြောဆိုပါတယ်။အမေရိကန်သမ္မတရဲ့ဗြိတိန်ခီးစဉ်ကိုကန့်ကွက်ကြတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကလည်းလန်ဒန်မြို့လယ်မှာစုဝေးခဲ့ကြတာပါဒီဆန္ဒပြမှုအပေါ်သမ္မတထရန့်ရဲ့တုံ့ပြန်ချက်ကိုမေးမြန်းလာမှာတော့ဆန္ဒပြပွဲလေးတစ်ခုကိုသာတွေ့ရတဲ့အကြောင်းအမေရိကန်ခေါင်းဆောင်ကပြောပါတယ်သမ္မတထရန့်ကိုဝေဖန်တဲ့ဗြိတိန်အတိုက်အခံလေးပါပါတီခေါင်းဆောင်ဂျယ်ရမီကော်ဘန်ကိုတော့အမေရိကန်သမ္မတကမထောက်ခံကြောင်းပြောဆိုခဲ့တယ်လို့ပဲဗြိတိန်ခီးစဉ်အတွင်သူနဲ့မတွေ့ဘူးလို့လည်းပြောပါတယ်။နောက်အမေရိကန်ခေါင်းဆောင်နဲ့ဗြိတိန်နိုင်ငံတော်ခီးစဉ်ကိုဝေဖန်တဲ့လန်ဒန်မြို့တော်ဝန်ဆာဒစ်ခန်ကိုလည်းသမ္မတထရန့်ကထပ်ပြီးတော့ဝေဖန်ခဲ့ပါတယ
်။1989ခုနှစ်ကတရုတ်နိုင်ငံ Tiananmen အဖြစ်အပျက်လို့လူသိများတဲ့လူထုဆန္ဒပြကြီးဖြစ်ပွားခဲ့တာမှာမနစ်အင်္ဂါနေ့ကနှစ်ပေါင်း30ပြည့်အခမ်းအနားကျရောက်ခဲ့ပါတယ်။တရုတ်အစိုးရကတင်ကားတွေအသုံးပြုတဲ့အထိပြင်းပြင်းထန်ထန်နှိမ့်နှင်းခဲ့တဲ့ဒီဆန္ဒပြပွဲမှာလူပေါင်းရာချီဒါမှမဟုတ်ထောင်ချီတည်ဆုံးခဲ့တယ်လို့ဆိုပါရယ်ဟောင်ကောင်နဲ့ကမ္ဘာတစ်ဝှမ်းမှာဒီဆန္ဒပြပွဲအမှတ်တရအခမ်းအနားဒါဇင်ပေါင်းများစွာကိုကျင်းပနေပေမဲ့တရုတ်နိုင်ငံအတွင်းမှာတော့မီဒီယာတွေကရင်းကုန်နှုတ်ပိတ်နေတယ်လို့ဆိုပါရယ်တရုတ်ကွန်မြူနတီပါတီကြောတောင်နောက်ကန်စင်ဟွာပြည်သူနေစဉ် Global Times နဲ့ CCTV သတင်းဌာနကြီးတွေမှာဒီအကြောင်းဘာမှဖော်ပြထားတာမရှိပါဘူးအမေရိကန်သတင်းဌာန CNN အပါအဝင်ပုံမှန်တရုတ်နိုင်ငံအတွင်းကြည့်လို့ရနေကြနိုင်ငံသားသတင်းဌာနတွေရဲ့ website တွေကိုလည်းပိတ်ထားပါတယ်တရုတ်ပြည်သူတွေကတရုတ်လူမှုမီဒီယာ WeChat မှာကိုဘယ်သူလဲဆိုတာမသိစေဘဲသတိအတော်ထားပြီးဒီဆန္ဒပြမှုအကြောင်းကိုပြောဆိုရေးသားနေရတယ်လို့ VOA တရုတ်ဘာသာဌာနကသတင်းထောက်တူကလည်းပြောပါတယ်ပြည်ချင်းမြို့မှာရှိတဲ့ DMM မြေမင်ကနေနိုင်ငံသားသတင်းဌာနတွေကသတင်းပေးပို့ဖို့ကြိုးစားနေတာကိုလည်းတရုတ်လူမျိုးရေးတပ်ဖွဲ့တွေကပိတ်ပင်ဟန်တားခဲ့ပါတယ်ထို့အတူပဲဒီတရုတ်နိုင်ငံဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူတွေပေါ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကရဲရဲရင့်ရင့်တိုက်ပွဲဝင်ခဲ့တဲ့သူရဲကောင်းတွေအဖြစ်မှတ်ချက်ပေးခဲ့တာကိုလည်းတရုတ်သတင်းဌာနတွေမှာဖော်ပြရေးသားထားတာမရှိပါဘူးတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဂျန်ရှွမ်းကတော့တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုတွေကသူတို့ရွေးချယ်ခဲ့တဲ့လမ်းကြောင်းမှန်ကန်တာကိုပြသနေတယ်လို့ပြောပြီးနိုင်ငံသားရဲ့ဝန်ကြီးပွန်ပီယိုရဲ့မှတ်ချက်ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်
မက္ဆီကိုဘက်ကတွင်းကုန်နေအပေါ်နောက်သတင်းပတ်ထဲမှာ900ဂိုင်းတော့အခွန်နှုံးထားတဲ့တတ်မှတ်ဖို့ဖြစ်နိုင်ချေများတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်္ဂါနေ့မှာပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့ပြုတ်လုတဲ့လန်ဒန်ကသတင်းစာရှင်းလင်းပွဲအတွင်သမ္မတထရန့်ကသူ့ရဲ့အကဲဖြတ်ချက်ကိုပြောဆိုတာပါ။ဘ ဟိုအမေရိကန်နိုင်ငံတွေကရွှေ့ပြောင်းအခြေချသူတွေအမေရိကန်ကိုရောက်ဖို့မက္ကဆီကိုနိုင်ငံကိုဖျက်ပြီးလာနေတဲ့ကိစ္စနဲ့သွင်းကုန်အပေါ်အခွန်ကောက်ခံမှုကိစ္စတွေကိုဝါရှင်တန်မှာအမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေဆွေးနွေးနေကြချိန်မှာပဲအမေရိကန်သမ္မတကအခုလိုမှတ်ချက်ပေးတာဖြစ်ပါတယ်။စီးရဲမွေးတင်မှုနဲ့အကြမ်းဖက်မှုတွေကနေလွတ်မြောက်ရေးအတွက်ဂွာတီမာလာ၊ဟွန်ဒူရပ်စ်နဲ့အယ်ဆာဗေရိုနိုင်ငံတွေကတန်းနဲ့ချီတဲ့တရားမဝင်ရွှေ့ပြောင်းနေအမေရိကန်ကိုဝင်ရောက်လာတာကိုရင်ဆိုင်နေရတာကိုရည်ညွှန်းပြီးသမ္မတထရန့်ကအမေရိကန်တဲကိုကျူးကျော်ဝင်ရောက်တာတွေရပ်သွားရေးမက္ကဆီကိုဘက်ကအရေးယူဆောင်ရွက်ရမယ်လို့ပြောဆိုခဲ့တာပါ
။ဆူဒန်နိုင်ငံမှာလာမယ့်6လအတွင်းရေးကောက်ပွဲကျင်းပမယ်ဆိုတဲ့စစ်တပ်ရဲ့အဆိုပြုချက်ကိုဒီမိုကရေစီလိုလားသူတွေကမနေ့အင်္ဂါနေ့ကညှင်းပယ်လိုက်လို့လက်ရှိနိုင်ငံရေးအကြက်တဲဟာပိုးလို့နှက်ဆိုင်လာပါတယ်။မြို့တော်ကာတမီယိုကာကွယ်ရေးဝန်ကြီးဌာနအပြင်ဘက်ကဆန္ဒပြသူတွေတက်ဆွဲထားတဲ့စကန်ကိုလုံခြုံရေးတပ်ဖွဲ့တွေကတင်းတနာလေးမှာဝင်ရောက်ဆွေးနွေးပြီးမှလည်းလမ်းတွေပေါ်မှာတင်းမာမှုတွေဆက်လက်ဖြစ်ပေါ်နေပါတယ်။တရင်ဘက်ရှစ်ပတ်ကြာထိုင်ရဲ့ဆန္ဒပြပွဲကိုစစ်တပ်ကဖြိုခွင်းခဲ့တာမှာလူ35ယောက်သေဆုံးခဲ့ပါတယ်။ဖြိုခွဲရာမှာအသုံးပြုခဲ့တဲ့အဲ့ဒီ Rapid Support Forces လို့ခေါ်တဲ့အမြန်ထောက်ပို့ရေးတပ်ဖွဲ့ဟာအခုခါအစိုးရအဆောက်အဦတွေကိုအရက်သားတွေမကတ်နိုင်အောင်ကာကွယ်နေတဲ့အချိန်မှာလမ်းပေါ်မှာလူငယ်တွေလူစုလူဝေးနဲ့ရှိနေကြောင်းဆူဒန်နိုင်ငံတွင်းကသတင်းတောက်တူက VOA ကိုပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ပြောခွင့်ရပုဂ္ဂိုလ်ကတော့အရက်သားတွေဘေးကင်းလုံခြုံရေးကိုဆောင်ရွက်ဖို့ဆူဒန်အသင်ပြုတွင်ကူပြောင်းရေးစစ်ကောင်စီကိုထပ်မံတတိပေးလိုက်ပြီးအင်အားအလွန်ကျုံအသုံးမပြုဖို့လည်းတိုက်တွန်းခဲ့ပါတယ်။အင်ကာနေမှာဗြိတိန်နဲ့ဂျာမနီနိုင်ငံတို့ရဲ့မြစ်တာရက်ခံချက်အရဆူဒန်နိုင်ငံရေးကိစ္စကုလသမဂ္ဂလုံခြုံရေးကောင်စီတကားပိတ်အစည်းအဝေးကိုကျင်းပခဲ့ပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်Check သမရနိုင်ငံတုံးရကြခီးစဉ်အပြီးမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဟန်ဂေရီနိုင်ငံကိုဒီကနေ့ဗုဒ္ဓဟူးနေ့မှာခီးဆက်မှာဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတော့ Check သမရနိုင်ငံနိုင်ငံခြားရေးဝန်ကြီး Thomas Patrick နဲ့ထောင်ဆန်းစုကြည်တို့တွေ့ဆုံပြီးမြန်မာနိုင်ငံတွင်းကလက်ရှိအခြေအနေတွေနဲ့လူ့ခွင့်ရေးကိစ္စတွေကိုဆွေးနွေးပါတယ်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးကို Check သမရနိုင်ငံဘက်ကဒီဇိုင်းမှတ်မှတ်ပံ့ပိုးပေးခဲ့ကြောင်းသတင်းရယူမှုကြောင့်ထောက်ချခံခဲ့ရတဲ့ Riders သတင်းထောင်နှစ်ဦးကိုမကြခင်ကပြန်လွှတ်ပေးခဲ့တာကိုကြိုဆိုကြောင်း Check သမရနိုင်ငံနိုင်ငံခြားရေးဝန်ကြီး Thomas Patrick ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ဒါ့အပြင်နှစ်နိုင်ငံကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုအလားအလာတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်
။ရခိုင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြားမှာပိတ်မိနေတဲ့အရသာပြည်သူတွေကိုအကောက်အွယ်ပေးဖို့နဲ့စစ်တမ်းခန်းစားနေရတဲ့ပြည်သူတွေစီကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအများဆုံးရောက်ဖို့မြမအစိုးရနဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ဆောင်ရွက်တင်တယ်လို့ရှင်းတော်အရှာအခြေဆိုင် 45 rights လူ့ခွင့်ရေးအဖွဲ့ကဒီကနေ့ဇွန်လ4ရက်နေ့ကြေညာမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်တိုက်ပွဲတွေကြားမှာဒေသခံရွာသားတွေထိခိုက်ဒေချေမှုတွေရှိနေတာကြောင့်အကာအကွယ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်ဒါ့အပြင်အစိုးရအနေနဲ့လူဝတ်သူတွေစီအကူအညီတွေမလွဲမသွေရောက်ရှိဖို့မြမဆန်းဆန်းဆောင်ရွက်ပေးရမှာဖြစ်တယ်လို့ပြမှုကျူးလွန်နေသူတွေကိုအရေးယူနိုင်အောင်နိုင်ငံကအတိုင်းဝိုင်းကဝိုင်းဝန်းအားထုတ်ဖို့လည်းလိုနေတယ်လို့အဲ့ဒီအဖွဲ့ရဲ့အမှုဆောင်ရာရှိချုပ် Matthew Smith ကပြောပါတယ်။ Rakhine မြို့နယ်အထက်မှာ Kamanje Ranger တို့ကတည်းက 59,800 လောက်ရှိနေပြီးတော်တော်များများကတော့ကန့်သက်ကန်ရွာတွေနဲ့ထိမ့်သိမ်းရေးစခန်းတွေမှာနေနေကြရတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။ Rakhine မြို့နယ်အတွင်းမှာစေဝါပစ္စည်းတွေအပါအဝင်အကူအညီတွေပေးပို့တဲ့လမ်းကြောင်းတွေကိုကန့်သက်ထားတာတွေမှာမြန်မာစစ်တပ်ရောအရသာအာဏာပိုင်တွေမှာပါတာဝန်ရှိတယ်လို့လည်းပြောပါတယ်။မြန်မာအစိုးရကအရေးကြီးတဲ့မြို့နယ်၅ခုအတွင်းအကူအညီပေးရေးလမ်းကြောင်းတွေကို January 1ရက်နေ့ကစပြီးကန့်သက်ခဲ့လို့ကျမ်းမာရေးပညာရေးနဲ့တောက်သုံးရရရှိရေးကိစ္စတွေမှာအခက်အခဲဖြစ်နေတယ်လို့လူသားချင်းဆိုင်ရာအကူအညီကြီးပေးရေးနိုင်ငံတကာအဖွဲ့၁၆ဘွဲ့ကအေဗီလာတရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လက်နက်ကိုင်ပဋိပက္ခတွေကြားကရပ်သားတွေကိုကာကွယ်ဖို့မြန်မာအစိုးရမှတာဝန်ရှိတယ်လို့လည်း 40 Rights အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။
စင်ကာပူနဲ့မလေးရှားနိုင်ငံတို့မှာလုပ်ငန်းဖျက်သိမ်းလိုက်တဲ့စပင်းအငှားကုမ္ပဏီတွေဖြစ်တဲ့ Oppo နဲ့ Oppo တို့ကစပင်းအစိုးရတပေါင်းကိုမြန်မာနိုင်ငံကလိုအပ်နေတဲ့ကျောင်းသားတွေကိုလှူဒန်းဖို့မြန်မာအကူအညီပေးရေးအဖွဲ့ဖြစ်တဲ့ Less Work ကဝယ်ယူလိုက်ပါတယ်။ ဒီစပိန်တွေကိုတော့ချိုးတဲ့တဲ့မိသားစုတွေတမိုင်းကြောကြောချီးချင်းရှောက်ကြောင့်တဲ့နေရာသူတွေကိုအခမဲ့ဖြန့်ဝေမယ်လို့လဲ Let's Walk တီထောင်သူ Mike တန်ထွန်းဝင်းကသူ့ရဲ့ website မှာရေးထားပါတယ်စပိန်နေဝယ်ယူပြင်ဆင်တဲဆောင်ရတဲ့ဇယိတ်စုစုပေါင်းကအမေရိကန်ဒေါ်လာ3သိန်းခွဲကနေ4သိန်းလောက်ကုန်ကြပြီးကုန်ကြစီထက်ဝက်ကိုတော့ sponsor ပေးသူတွေကပေးချင်မယ်လို့ခန့်မှန်းရပြီးကျန်တာကိုတော့ Let's Walk ကကြက်ခံမယ်ဆိုပြီးလဲ Singapore Street တိုင်းကဖော်ပြထားပါတယ်ရှင
်လူခဲ့တဲ့တရင်ပတ်အတွက်မှာ American ပြည်ထောင်စုတောင်ပယ်နယ်စပ်ကိုဖျက်ပြီး Texas ပြည်နယ်တွေကိုတရားမဝင်ဖျက်ကျော်ဖို့ကြိုးစားတဲ့ Africa တိုက်တာ150ကျော်ကို American နယ်စပ်လုံခြုံရေးအဖွဲ့တာဝန်ရှိသူတွေကဖမ်းဆီးရမိတယ်လို့အကောက်ခွန်တဲ့နယ်စပ်ကာကွယ်ရေးဌာနCBB ကပြောပါတယ်။ Rio Grande ကနေ American ပြည်ထောင်စုရဲ့ကိုတရားမဝင်လာရောက်တဲ့ဗဟုအာဖရိကရွှေ့ပြောင်းအခြေချသူ39ဦးပါဝင်တဲ့အဖွဲ့ကိုစနေနေ့ကဖမ်းဆီးရမိခဲ့ကြောင်း CBB အဖွဲ့ကအင်္ဂါနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ရွှေ့ပြောင်းလာရောက်သူတွေဟာကွန်ဂိုတမရနိုင်ငံနဲ့ဒီမိုကရက်တစ်တမရနိုင်ငံတို့ကဖြစ်တယ်လို့လည်းဆိုပါရခင်ဗျ။
ဘောဒူးနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နာစင်ကြရပါမယ်။ဗြိတိန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနှစ်နိုင်ငံဆက်ဆံရေးအကြံဖက်ဝါဒချိန်မုံရေးပါဝင်ဥရောပသမ္မဂကနှုတ်ထွက်မဲ့ဗြိတိန်နိုင်ငံနဲ့အထူးကုန်သွယ်ရေးသဘောတူညီချက်ရနိုင်မဲ့အလားအလာတွေကိုအလေးထားပြောသွားခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့အတူကျင်းပတဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့တန်ကင်းတမန်ကင်းအသုံးနှုန်းတွေကိုတုံ့နှုံးခဲ့သလိုမခံချိမခံသာဖြစ်စေတဲ့အပြောအဆိုတွေလည်းရှိခဲ့ပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ဗြိတိန်နိုင်ငံကိုနိုင်ငံတော်ဧည့်သည်တော်အဖြစ်ရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ကာနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ပူရဲသတင်းစာရှင်းလင်းပွဲမှာတော့ဗြိတိန်နဲ့ကမ္ဘာကြီးအရပူးပေါင်းဆောင်ရွက်မှုတွေကိုပြောဆိုခဲ့ပါတယ်
။ The United States and the United Kingdom share many goals and priorities around the world. I want to thank the people of the United Kingdom for their service.
အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ဟာကမ္ဘာတစ်လွှားမှာဂျမန်ချက်တွေဦးစားပေးအစီအစဉ်တွေကိုအတူမျှဝေနေကြပါတယ်။ Islamic ဆုံးရောက်အဖွဲ့ ISIS ကိုချေမှုန်းရေးကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်ချက်မှာဆောင်ရွက်ခဲ့ကြမှုအတွေ့ဗြိတိန်ပြည်သူတွေကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။ပြီးခဲ့တဲ့လပိုင်းတုန်းကကြေညာခဲ့သလိုပဲ Syria နဲ့ Iraq နိုင်ငံအတွင်းက ISIS ရဲ့ Caliphate နယ်ရီအလုံးကိုချေမှုန်းနိုင်ခဲ့ပါပြီ။မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO မှာဗြိတိန်ကအဖွဲ့ဝင်ဖြစ်ပါတယ်။ NATO မှာမိတ်တွေဘက်ကကာကွယ်အသုံးစရိတ်တိုးရမယ်ဆိုတာကိုလည်းဗြိတိန်ဝန်ကြီးချုပ်နဲ့ကျွန်တော်တို့သဘောတူပါတယ
်။တရုတ်နီးပညာလုပ်ငန်းကြီးဟွာဝေရဲ့ချင်းချောက်မှုအပေါ်နှစ်နိုင်ငံသဘောမတူတဲ့အချက်ကလွဲ့ရင်အနာဂတ်မှာထောက်လန်းရေးအချက်အလက်မျှဝေမှုတွေဆက်ပြီးရှိနိုင်မယ်လို့ယူဆကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့ပြီးနှုတ်ထွက်တော့မဲ့ဗြိတိန်ခေါင်းဆောင်မေကိုလည်းချီးကျူးပါတယ်။ဒါ့အပြင်ဥရောပသမ္မတကလည်းနှုတ်ထွက်ဖို့ပြင်ဆင်နေတဲ့ဗြိတိန်နဲ့အထူးကုန်သွယ်ရေးသဘောတူညီချက်တရရရှိရေးအမေရိကန်ဘက်ကပိုင်းဖြတ်ထားတယ်လို့လည်းအမေရိကန်သမ္မတထရန့်ကပြောပါတယ
် As the UK makes preparations to exit the European Union the United States is committed to a phenomenal trade deal
ဗြိတိန်အနေနဲ့ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့ပြင်ဆင်နေတာနဲ့အတူတူပဲအမေရိကန်ဘက်ကတော့အမေရိကန်နဲ့ဗြိတိန်အကြားအထူးကုန်သွယ်ရေးသဘောတူညီချက်ရဖို့ပိုင်းဖြတ်ထားပါတယ်ဒီလိုကုန်သွယ်ရေးသဘောတူညီချက်ရဖို့အလားအလာကောင်းတွေလည်းရှိနေပါတယ်။ဆောင်ရွက်မှု2ချိန်3ချိန်လောက်ရှိနေပြီဖြစ်ပြီးအလားအလာကောင်းတွေရှိပါတယ်
။အမေရိကန်ဘက်ကတော့တရုတ်အပါအဝင်အဓိကကုန်သွယ်ရေးမိတ်ဖက်တချို့နဲ့ကုန်သွယ်ရေးအစီအစဉ်သစ်တွေရဖို့ကြိုးစားနေတာပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံဆက်ဆံရေးအပေါ်ချီးကျူးပြောဆိုသလိုရာသီဥတုပြောင်းလဲမှုနဲ့အီရန်အရေးတို့မှာကွဲပြားချက်တချို့ကိုလည်းအသိအမှတ်ပြုပြောပါတယ်။အမေရိကန်သမ္မတကပယ်ချထားတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုဗြိတိန်ဘက်ကထောက်ခံထားဆဲဖြစ်သလိုအမေရိကန်နှုတ်ထွက်လိုက်တဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုလည်းဗြိတိန်ကဆက်ပြီးထောက်ခံထားပါတယ်။ဥရောပသမ္မတကနေဗြိတိန်နှုတ်ထွက်ရေးအတွက်သဘောတူညီချက်တစ်ခုမရနိုင်ဖြစ်ခဲ့ပြီးတဲ့နောက်ဗြိတိန်ဝန်ကြီးချုပ်မေကရာထူးကနှုတ်ထွက်ဖို့ရက်ပိုင်းအလိုမှာအခုလိုသမ္မတထရန့်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ဘရက်ဇစ်လို့ခေါ်တဲ့ EU ကနေဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်ကိုတော့သူမကိုဆက်ခံသူကဆက်ပြီးဆောင်ရွက်မှာဖြစ်ပြီးပါတီတွေကြားသဘောထားကွဲပြားမှုကြီးနဲ့ဖြည့်ရှင်းနိုင်ဖို့အရေးကလည်းမရေရာသေးပါဘူးအမေရိကန်သမ္မတရဲ့ဗြိတိန်ခီးစဉ်ကိုကန့်ကွက်ကြတဲ့ထောက်နဲ့ချီတဲ့ဆန္ဒပြသူတွေကလည်းလန်ဒန်မြို့လယ်မှာစုဝေးခဲ့ကြပါတယ် ဒီဆန္ဒပြမှုအပေါ်သမ္မတထရန့်ရဲ့တုံ့ပြန်ချက်ကိုမေးမြန်းတာမှာတော့ဆန္ဒပြပွဲလေးတစ်ခုကိုသာတွေ့ရတဲ့အကြောင်းအမေရိကန်ခေါင်းဆောင်ကပြောပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဟောင်းဘော်ရစ်ဂျွန်ဆင်ကိုထောက်ခံကြောင်းလူသိရှင်ကြားပြောဆိုထားတဲ့သမ္မတထရန့်ကတော့ EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ရလာမယ်လို့ခန့်မှန်းထားပါတယ်။သမ္မတထရန့်ကိုဝေဖန်ခဲ့သူဗြိတိန်အတိုက်ခံလေးပါပါတီခေါင်းဆောင်ဂျရမီကိုဘိန်းကတော့အမေရိကန်သမ္မတကမထောက်ခံဘူးလို့ပြောဆိုပြီးဗြိတိန်ခီးစင်တွင်သူနဲ့မတွေ့ဘူးလို့လည်းပြောဆိုပါတယ်။နောက်အမေရိကန်ခေါင်းဆောင်ရဲ့ဗြိတိန်နိုင်ငံတော်ခီးစင်ကိုဝေဖန်တဲ့လန်ဒန်မြို့တော်ဝင်ဆာတစ်ခန်ကိုလည်းအမေရိကန်သမ္မတထရန့်ကထပ်ပြီးဝေဖန်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့ဗြိတိန်နိုင်ငံရေးသမားနှစ်ဦးကိုသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်ပါတယ်။
And I would say to both the Mayor of London and to Jeremy Corbyn, the discussions that we have had today are about the
London Eurowingo yo Jeremy Corbyn ko ba pyo chin da ga ro di ka ni swin nwe mu re ga American ne Britain ja a ye a chi song do sat san ye ana ga phit par de tamara pyo kae de lo ba be ga ba ma a chi myet song do maha mait ba chuma ru ye beekin long chung ye now ga ba ta lwa beekin long chung ye a ma kan che phit de American ne Britain ja a thu sat san ye ne pu paung saung ye mu phit par de ကျမတို့ရဲ့အနာဂတ်နဲ့ကြိုးဝှက်မှုကိုထောက်ပံ့ပေးထားတဲ့နှစ်နိုင်ငံပြည်သူတွေအလောက်ကံရရှိအာမခံချက်ကိုလည်းဒီဆက်ဆံရေးကအထောက်အကူဖြစ်စေပါတယ်။ဒီဆက်ဆံရေးကိုကျမတို့တန်ဖိုးထားရပါမယ်။တည်ဆောက်ရပါမယ်။နောက်ဂုဏ်ယူရမယ့်ဆက်ဆံရေးလည်းဖြစ်ပါတယ
်။အင်ကာနေနှောင်းပိုင်းမှာတော့အမေရိကန်သမ္မတထရန့်နဲ့သမ္မတဂရောမလာနီယာတို့ကဗြိတိန်အင်ရှေ့ဆန်မင်းသားချားလ်စ်နဲ့ကျင်ရော်ကွန်ဝဲလ်မျိုးစားဂရောကက်မီလာတို့နဲ့ညစာသုံးဆောင်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကတော့ဗြိတိန်ပြည်မကြီးအဲလစ်ဘက်နဲ့တွေ့ဆုံခဲ့ကြပြီးတဲ့နောက်ဘိုက်ကင်ဟန်နန်းတော်မှာပြည်မကြီးတက်ခင်းနဲ့နိုင်ငံတော်ညစာစားပွဲကိုတက်ရောက်ပါတယ်။အမေရိကန်သမ္မတထရန့်ရဲ့ဗြိတိန်နိုင်ငံခီးစင်နဲ့ဆက်လိုက်တဲ့ဥရောပခီးစင်အတွင်းမှာတော့ပြင်သစ်နဲ့အိုင်ယာလန်ကိုလည်းဝင်ရောက်မှာဖြစ်ပါတယ
်။မတင်ကြီးထိုက်ပြောပြသွားတာပါရှင်။အခုတော့အောင်ဆန်းစုကြည်ရဲ့ချက်နိုင်ငံခီးစင်ကိုကြည့်ကြရအောင်ပါ။ပထဝီဝင်အနေထားအရာမဟာဗျူဟာမြောက်တဲ့မြန်မာနိုင်ငံမှာလာရောက်ယင်းဤမြုံနှံဖို့အခွင့်အလမ်းတွေအပြည့်အဝရှိနေပြီးဒီလိုလာရောက်ယင်းဤမြုံနှံလို့လည်းစိတ်မပြတ်စေရဘူးလို့သူအနေနဲ့ခရီးပေးတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမနေ့ကပရက်မြို့တော်မှာပြုလုပ်တဲ့ချက်မြန်မာစီးပွားရေးညီလာခံမှာပြောသွားခဲ့ပါတယ်။ချက်နဲ့မြန်မာနှစ်နိုင်ငံကြားအတိအကဥစားပေးလာတဲ့စီးပွားရေးဆိုင်ရာတန်တမန်ဆက်ဆံရေးဟာအာရှနဲ့ဥရောပအတွက်နည်းဗျူဟာအရဘလောက်ထိအရေးပါမလဲ။မတ်အင်ဂျင်နိုင်ကအပြည့်စုံပြောပြပေးမှာပါရှင်
။ပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွေရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆဲချက်တွေကြောင့်အနောက်နိုင်ငံတွေကလာရောက်ရင်းနှီးမြှုပ်နှံဖို့တွန်းဆုတ်နေချိန်မှာချက်သမ္မတနိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့မြန်မာနိုင်ငံကိုချက်လုပ်ငန်းရှင်တွေကိုယ်တိုင်လာရောက်ကြည့်ရှုဖို့နဲ့ရင်းနှီးမြှုပ်နှံတဲ့အခါမှာလဲစိတ်မပြတ်စေရဘူးလို့သူ့အနေနဲ့ကတိပေးကြောင်းအင်္ဂါနေ့ကပရက်မှာပြုလုပ်တဲ့ချက်မြန်မာစီးပွားရေးညီလာခံမှာပြောကြားသွားပါတယ်။တနင်္လာနေ့ကချက်ဝန်ကြီးချုပ်အန်ဒရူးဘာဘီးစ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာလဲမြန်မာဟာဈေးကွက်စီးပွားရေးအရာအရှိတအာရှမှာနောက်ဆုံးအခွင့်အလမ်းတစ်ခုဖြစ်ရှိနေတဲ့အတွက်လာရောက်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ဒေါအောင်ဆန်းစုကြည်ကအခုလိုဖိတ်ခေါ်ခဲ့ပါတယ်
။ We hope that Myanmar as we like to say the last frontier for economic expansion.
မြန်မာဟာစီးပွားရေးရင်းနှီးချဲ့ထွင်မှုအတွက်အရှိတအောင်အာရှမှာနောက်ဆုံးအခွင့်အလမ်းတစ်ခုဖြစ်နေပြီးဒါဟာစီးပွားရေးရကြီးမားတဲ့ခြေလှမ်းတွေလှမ်းနေတဲ့ချက်သမ္မတနိုင်ငံအတွက်ဆွဲဆောင်မှုဖြစ်လိမ့်မယ်လို့ကျွန်မတို့မျှော်လင့်ပါတယ်။
ချက်လုပ်ငန်းရှင်တွေနဲ့မြန်မာလုပ်ငန်းရှင်တွေတက်ရောက်တဲ့စီးပွားရေးညီလာခံမှာဒေါံဆန်းစုကြည်ပြောသွားတဲ့အချက်တွေတဲ့ပထဝီအနေထားအရာမဟာဗျူဟာကြပြီးဈေးကွက်စီးပွားရေးအရာဆိုရင်လည်းတရုတ်အိန္ဒိယနဲ့အာဆီယံနိုင်ငံတွေကြားမှာအားလုံးစုံစည်းရဖြစ်နေတဲ့လမ်းစုံလမ်းကွာမှာမြန်မာနိုင်ငံတရှိနေတယ်လို့ဆိုပါရယ်တရုတ်အိန္ဒိယနဲ့အဖွဲ့ဝင်10နိုင်ငံရှိတဲ့အာဆီယံဈေးကွက်ဟာစားသုံးသူဦးရေ 3.5 သမကအလားအလာရှိနေတယ်လို့ဒါဟာကမ္ဘာ GDP ရဲ့20ရာခိုင်နှုန်းထိရှိနေပြီးခေတ်သစ်ကမ္ဘာမှာတစ်ခါမှမမြင်ဘူးတဲ့အာမန်ပြည်နဲ့အင်အားအကောင်ဆုံးဈေးကွက်ဖြစ်လာဖို့ရှိရလို့ဒေါအောင်ဆန်းစုကြည်ကညီလာခံမှာပြောပါရယ်အင်္ဂါနေ့ကဒေါအောင်ဆန်းစုကြည်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုနနက်စာနဲ့တဲခင်းအခန့်ခဲ့တဲ့ချက်နိုင်ငံသားဝင်ကြီးတောမတ်ပက်ထရစ်စစ်ကလည်း1980နဲ့80ခုနှစ်တွေတုန်းကချက်ကိုစလိုဗက်ကီးယားလို့ခေါ်တဲ့ချက်နိုင်ငံဟာမြန်မာအတွက်ကာဘိန်လဲထွန်စက်နဲ့တကြားဆက်ယုံတွေမှာရင်းနှီးမြှုပ်နှံမှုတွေကြီးကြီးမားမားထားရှိခဲ့ကြောင်းပြောပါရယ်အခုတော့တက်တူဒူဖော်ရေးစေဝါလေးချောင်းဆိုင်ရာနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာချက်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေအဓိကပူးပေါင်းလှုပ်ဆောင်ဖို့ရှိကြောင်းနိုင်ငံသားဝင်ကြီးကဆိုပါရယ် check နိုင်ငံမှာအခြေချနေထိုင်သူလည်းဖြစ်ဒေါ်ဆန်းစုကြည်ရဲ့ check နိုင်ငံခီးစဉ်ကိုအနီးကပ်စောင့်ကြည့်နေတဲ့ကိုလင်းတန်းကတော့နှစ်နိုင်ငံကုန်သွယ်စီးပွားရေးမှာ check ကအရှုံးခံနေတဲ့အနေအထားမှာရှိနေတယ်လို့အခုလိုပြောပါတယ
် check ကတော့ဒီမြန်မာပြည်ကိုအဓိကတင်ပို့တာကတော့ crystal ရှိတယ်ဆက်ရညာပစ္စည်းတွေလန်ကင်းဆက်တွေတို့ဘာလို့ညာလို့ပေါ့နော်ဘီယာပို့တယ်ဝိုင်းလည်းတချို့ပို့တယ်ရှိတယ်ကျန်းမာရေးအထောက်အကူပြုပစ္စည်းတွေပညာရေးအထောက်အကူပြုပစ္စည်းပို့တယ်အခုသူတို့ကြိုးစားနေတာ mining နဲ့ပတ်သက်တဲ့ဒီ machine တွေပေါ့နော်အဲ့ဒါတွေလည်းသူတို့ပို့ဖို့လုပ်နေတာအရင်တော့နှစ်ချုပ်မှကြည့်လိုက်ရမယ်ဆိုလို့ရှိရင်တော့ဒီ2018ခုနှစ်မှာချက်နဲ့မြန်မာကုန်သွယ်မှုမှာချက်ဘက်ကအရှုံးပေါ်တယ်ပေါ့23ရာခိုင်နှုန်းလောက်ချက်ဘက်က export ကညှော့သွားပြီးတော့မြန်မာဘက်က60ချက်ရာခိုင်နှုန်းညှင်းမာလာတာအဲ့ဒါကိုဒီနေ့ဝန်ကြီးချုပ် publish ကဒီနေ့ forum ပွင့်ပွဲမင်္ဂလာတောင်မှပြောသွားတယ
်ဟုတ်ကဲ့အဲ့တော့မြန်မာမှာချက်နိုင်ငံရဲ့ဒီယင်းနီးမြုပ်နှံမှုတွေကအခြားအာရှနိုင်ငံတွေဖြစ်တဲ့ဂျပန်ကိုရီးယားစင်ကာပူတို့နဲ့ရှင်ပြိုင်နိုင်မဲ့အလားအလာရောရှိလားရှင
်ချက်က EU ရဲ့ဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကြောင့် EU ဥပဒေသားတွေနဲ့အတူလည်းပဲသူကကျင့်သုံးရတယ်ဖြစ်လို့ချက်နိုင်ငံရဲ့တကူကြီးသူရဲ့ဒီကိုပိုင်းတရားဒီစစမှုနဲ့လည်းပဲသူလုပ်တယ်။ဒါပေမဲ့သူ့မှာကဒီချက်ဒီဥရောပနိုင်ငံတွေထဲမှာတခြားဒီဂျာမနီတို့လိုပြင်သစ်တို့လိုအရန်ချမ်းသာတဲ့နိုင်ငံမဟုတ်ဘူး။အဲချက်ရဲ့ကုန်ပစ္စည်းကလည်းပဲဒီဂျာမနီတို့ပြင်သစ်တို့လိုစီရန်ကြီးတဲ့ပစ္စည်းတော့မဟုတ်ဘူး။မြန်မာအတွက်တော့အဆင်ပြေတယ်။စီးနေနဲ့တက်တာတယ်။ဒါပေမဲ့ quality ကတော့ EU quality ရှိတာပေါ့။ဆိုတော့သူကတော့သိပြီးတော့ compete လုပ်ဖို့ကြတော့လည်းပဲအာရှကအထူးသဖြင့်ဂျပန်တို့တရုတ်တို့နဲ့ကြတော့သူ compete လုပ်လို့မရဘူး။ဒါကြောင့်အာရှပစ္စည်းတွေကအာရှ standard နဲ့ကြတော့ဒီကဥရောပစံနဲ့ကြည့်လိုက်ရှင်နည်းနည်းစီးတက်တာတာပေါ့။စီးတက်တာတော့စီးကွက်ထဲမှာကသိပြီးတော့တိုးဖို့မလွယ်သေးဘူး။ဆိုတော့သူတို့လည်းတိတယ်။သူကတော့ဖြည်းဖြည်းချင်းသူစီးကွက်ကလေးဟိုရတဲ့လောက်သူတို့တိုးခြင်းနဲ့တော့လောက်ပဲသူတို့မျှော်လင့်ထားဝင်ရတယ်လေ။
အဲ့တော့ဒီ check နဲ့မြန်မာကြားမှာဦးစားပေးရှိနေတဲ့စီးပွားရေးဆိုင်ရာတန်တမန်ဆက်ဆံရေးကပထဝီအနေအထားအရမဟာဗျူဟာမြောက်အရေးပါနေတယ်လို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ဒါဟာတကယ်ပဲဖြစ်နိုင်လားရှင်
။ဖြစ်လာနိုင်တယ်ဒါသူတို့ချီကုပ်ယူနေတာပဲတကယ်တမ်းပြောမယ်ဆိုရင်။တကယ်တမ်း check ကုမ္ပဏီတော်တော်များများကဒီဂျာမန်လုပ်ငန်းရှင်တွေနဲ့ partnership တွေများတယ်။အဲ့တော့သူကဂျာမန်ကလည်းပဲ check ကိုရှိတယ်။ပုံလေးတစ်ခုလိုသဘောထားပြီးတော့နောက်ကတွန်းနေတာလည်းရှိတယ်။ဆိုလိုတဲ့သဘောကEU နေနဲ့တရိုက်ဝင်နေတော့မှမဟုတ်ပဲねချက်နေနဲ့တွားပြီးတွားလို့ရှိရင်ခုံနေရဦးပြီးလို့ရှိရင်ရလာတဲ့အဲ့ခုံလေးပေါ်မှာငါတို့ပြီးတော့မှနေရာလေးချက်ကြတာပေါ့ဆိုတော့စဉ်းစားတွေးခေါ်ပုံရှိတယ်လို့ကျွန်တော်ကသံသယဖြစ်တယ်ပေါ့နော
်ဒေါ်ဆန်းစုကြည်ဟာစီးပွားရေးနီလာခံတက်ရောက်ပြီးတဲ့နောက်မှာနိုင်ငံသားဝင်ကြီး Thomas Patrick နဲ့အတူ Prague မြို့မှာမြန်မာတန်ယုံသစ်ပြန်လည်ဖွင့်လှစ်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်ဒါအပြင် Czech သမ္မတ Miloš Zeman နဲ့လည်းဒေါ်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ် Czech နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအရင်ကထက်ပိုမိုနီးကပ်လာခဲ့ကြောင်း၃ရက်ကြာချစ်ချည်ရေးခီးစဉ်တွင်ဒေါ်ဆန်းစုကြည်ကအဓိကထားပြောခဲ့ပါတယ်ဒီကနေ့မှာတော့ Hungary နိုင်ငံကိုအလုတ်ခီးစဉ်ဖြစ်ဒေါ်ဆန်းစုကြည်ကရောက်ရှိမှာဖြစ်ပါတယ်ရှင်
မအင်ဂျင်နိုင်ပြောပြသွားတာပါရှင်အခုတော့အစ္စလမ်ဘာသာဝင်တွေရဲ့နေရူးနေမြတ်တရက်ဖြစ်တဲ့အိနေအကြောင်းကိုအလှည့်ပေးခြင်းပါတယ်အမေရိကန်စံတော်ချိန်ဒီကနေ့ဇွန်လ၄ရက်နေ့ဟာအမေရိကန်ပြည်ထောင်စုမှနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တွေရဲ့အိနေဖြစ်ပါတယ်ရမန်ဒါဥပုပ်ကာလအဆုံးသတ်တဲ့အစ်ဘွဲတော်မှဆိုရင်ဆွေမျိုးမိတ်ဆွေတွေကိုဘာသာမရွေးလူမျိုးမရွေးဖိတ်ခေါ်ပြီးတော့ကျွေးမွေးအခမ်းတက်ကြပါတယ်။အမေရိကန်မှာရောက်နေတဲ့မြန်မာမွတ်စလင်အတိုင်းဝိုင်းကရောဥပုပ်ထွက်ပြီးအစ်ပွဲတော်ကိုဘလို့ကျင်းပကြတယ်လဲဆိုတာနဲ့အမေရိကန်မှာစက်တင်ဘာလ17ရက်မှာအစ္စလာမစ်အစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုကိုခံရပြီးတဲ့နောက်ပိုင်းအစ္စလာမ်ဘာသာဝင်တွေအပေါ်အမေရိကန်ပြည်သူတွေနဲ့အမေရိကန်အစိုးရရဲ့မူဝါဒတွေဘလို့ရှိတယ်လဲဆိုတာနဲ့အတူဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကရောအစ်ပွဲတော်ကာလမှာဘလို့အခြေအနေရှိတယ်လဲဆိုတာကိုပြောပြပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုမှနေထိုင်နေကြတဲ့တောင်းနဲ့ချီတဲ့မြန်မာမွတ်စလင်တွေဟာရမန်ဒါဥပုပ်လကုန်ဆုံးပြီးတဲ့နောက်အစ်ပွဲတော်ကိုဆင်နွှဲနေကြပါပြီ။အမေရိကန်ရဲ့အနောက်ဖက်ခြမ်းအော်ရီဂွန်ပြည်နယ်ပေါ့တလန်းမြို့လေးမှာတော့မြန်မာပြည်ကနေလာရောက်အခြေချနေထိုင်နေကြတဲ့မွတ်စလင်ဥယေဟာ1000ဝန်းကျင်ရှိပါတယ်။ပေါ့တလန်းမြို့မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်ဦးယူဆုဒ်အဂဘဲကဒီကနေ့သူတို့အိမ်မှာမိတ်ဆွေတငယ်ချင်းတွေကိုဖိတ်ခေါ်ကြွေးမွေးပြုစုခဲ့တဲ့အကြောင်း VOA ကိုအခုလိုပြောပြပါတယ်။
ဒီနေ့ဆိုလို့ရှိရင်ဘလူးမဆိုတိတဲ့လူတိုင်းလာလည်လို့ရတယ်အဲ့ဒီဟာမှာတချို့ကဘာသာရေးနားလည်မှုလွဲတဲ့ပုံမှာကိုယ့်ရဲ့မွတ်စလင်တွေပဲအတိုင်းဝိုင်းတစ်ခုတည်းပဲဖိတ်တယ်ကျွန်တော်တို့ဆိုရင်ကျွန်တော်ဗာဘေးအိမ်ပတ်ဝန်းကျင်နေခရစ်ယာန်ဂျူးဗုဒ္ဓဘာသာအကုန်လုံးကျွန်တော်က open house ပဲမွတ်စလင်ရဲ့ celebration ဖြစ်ပေမဲ့ get together with the friends and family everyone together တကယ်တမ်း celebrate လုပ်တာဗာလဲဆိုတော့ဟိုဝါကျွတ်သွားတဲ့အနေနဲ့ပေါ့နော်ဝါဖြည့်တလလုံးမှာဝါရှောင်လာတယ်ဝါကျွတ်သွားတဲ့အနေနဲ့ celebrate လုပ်ခဲ့တော့အဲ့တော့ပါပဲ
အမေရိကန်ပြည်ထောင်စုဟာ2000ခုနှစ်စက်တင်ဘာလ17ရက်နေ့မှာကမ္ဘာကုန်သည်ညီနောင်မိုးမျော်အဆောက်အဦကြီးနဲ့ ပန်တဂွန်စစ်ဌာနချုပ်တို့ကိုအစ္စလာမ်အစိုးရတွေဖြစ်တဲ့အယ်ကိုင်ဒါအဖွဲ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လူပြူကြီးစိုးရေးဝါဒီတွေနဲ့အရက်သားတွေကမွတ်စလင်တွေအပေါ်မှာကြောက်ရွံ့စိတ်လွန်ကဲတဲ့စိတ်ခံစားချက်တွေဖြစ်ပေါ်လာကြပါတယ်။အခုလိုအစ္စလာမ်ဘာသာဝင်တွေအပေါ်မှာထိတ်လန့်မှုအကြမ်းဖက်လေမလားစိုးရိမ်စိတ်နဲ့တန်တရာတွေကြောင့်အမေရိကန်မှာရွှေ့ပြောင်းအခြေချနေထိုင်ကြတဲ့မြန်မာမွတ်စလင်တွေအပေါ်မှာရောဘလို့တက်ရောက်မှုတွေတွေ့ရသလဲဆိုတာကိုတော့ဦးယူဆုဒ်အက်ကဘယ်ကအခုလိုပြောပြပါတယ
်။ 9/11 ပြီးတဲ့နောက်ပိုင်းမှာတစ်ဖက်ကဟိုအမြင်ဆောင်တာရှိပေမဲ့ကောင်းကျိုးတွေရပါလဲဆိုတော့တကယ်လူခွင့်ကိုလေးစားလိုက်နာတဲ့လူတွေဘာသာတိုင်းကလွတ်လပ်စွာကိုယ့်ရဲ့ခွင့်ရှိတယ်လို့ယုံကြည်တဲ့လူတွေအားလုံးကကျွန်တော်တို့အရင်သက်ထောက်ခံတာပုံများလာတယ်။အဲ law enforcement တွေကလည်းကျွန်တော်တို့နဲ့ keep in touch ပို့လို့တယ်။ဟိုတစ်ခါ New Zealand attack ဖြစ်သွားတော့ဆိုရင်ကျွန်တော်တို့ပလီတွေမှာလာပြီးတော့ရဲတွေကစောင့်ပေးတယ်။အဲကျွန်တော်တို့ဆိုရင်မှ community leader တွေကိုဖုန်းခေါ်တယ်။ခင်ဗျားတို့ကကျွန်တော်တို့ cell phone ကိုယူထားတို့ရင်တို့အဲ့လိုခေါ်ဆိုတော့အဲ့လိုပုံစံမျိုးနဲ့ဟို support တွေလုပ်ကြတယ်။နောက် media တွေမှာလည်းလာပြီးတော့ interview တွေလာလုပ်တယ်သူတို့လည်း support လုပ်တယ်။ဆိုတော့တဘောတရားကအကျံဖက်ချင်တဲ့လူတွေကတော့ရှိမှာပဲ society တိုင်းမှာဒါပေမဲ့တစ်ဖက်မှာတကယ်လူခွင့်ရမြန်တို့တဲ့လူတွေကငါအစိုးရ law enforcement တွေကမှ principle ပေါ်မှာယက်တည်တဲ့တော့ကကျွန်တော်တို့ရဲ့ life ကပိုကောင်းတယ်လို့ကျွန်တော်မြင်တယ
်။ဒါအပြင်တရားဥပဒေစိုးမိုးရေးအတွက်တာဝန်ထမ်းဆောင်နေကြတဲ့ရဲအရာရှိတွေအနေနဲ့ကလည်းတိုင်းပြည်တွင်အမှန်တကယ်အေးအေးချမ်းချမ်းနေထိုင်လို့သူအစ္စလာမ်ဘာသာဝင်တွေအတွက်ဘလို့ကာကွယ်ပေးစောင့်ရှောက်နေသလဲဆိုတာကိုလည်းသူကအခုလိုဆက်ပြောပြပါတယ်။
9/11ကိုလှုပ်သွားတဲ့လူတွေကသူတို့ရဲ့ political ယုံကြည်မှုသူတို့လှုပ်သွားတာပေါ့နော်အဲ့ဒီပုံမှာက emotionally ပြည်သူလူထုက react လုပ်တာရှိရဲ့ဒါပေမဲ့ဒီနေရာမှာခွဲခြားပြီးတိဖို့က law enforcement က very neutral ဆိုတော့ law enforcement ကဟိုလိုအပ်ရင်လိုအပ်တဲ့ protection လည်းပေးတယ်နောက်တစ်ခုက law enforcement က bias ဟိုမဖြစ်ဘူးတကယ်တမ်းသူတို့မှာ hardcore evidence နဲ့သူတို့ကတကယ် criminal ဖြစ်တဲ့လူတွေတကယ် terrorist ဖြစ်တဲ့လူတွေပဲတကယ်အရေးယူပြီးတော့တကယ်မဟုတ်တဲ့လူတွေကြတော့ American law legal system က completely protection ပေးတယ
်။ Oregon မှာရှိနေကြတဲ့ Muslim အတိုင်းဝိုင်းဟာလူမှုအတိုင်းဝိုင်းအတွင်းအစ္စလာမ်ဘာသာဝင်တွေအချင်းချင်းစီးလုံးညီညွတ်မှုရဖို့လူငယ်တွေအနေနဲ့ကြိုးစားလိုစိတ်ရှိလာစေဖို့အတွက်အခုလိုအစ်ပွဲတော်ကာလမှာနှစ်ပတ်လည်တွေ့ဆုံမှုအနေနဲ့အတူတကွစုစည်းဆောင်တွေ့ကြပြီးကျောင်းတွေမှာထူးချွန်တဲ့ကလေးတွေကိုအတိမတ်ပြုစုပေးတာတွေသာမကတက္ကသိုလ်တက်နေတဲ့ကျောင်းသူကျောင်းသားတွေကိုလည်းဆက်သွယ်တွေ့ဆုံကြတာနဲ့အတူလူမှုအတိုင်းဝိုင်းကိုတာယာစီလုံးမှုရှိအောင်စီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းကိုလည်းဦးယူဆုဒ်အက်ကဘယ်ကပြောပါတယ်အခုလိုအမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာမွတ်စလင်အတိုင်းဝိုင်းကဥပုလ္လကုံဆုံးပြီးအစ်ပွဲတော်ကိုကျင်းပနေချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကလည်းအစ်ပွဲတော်ကျင်းပဖို့ပြင်ဆင်နေကြပါတယ်။မွတ်စလင်တွေအတွက်အကြီးဆုံးပွဲတော်ဖြစ်တဲ့အစ်ပွဲတော်နေ့မှာတော့ကော့ဆက်စ်ဘဇားဒုက္ခသည်စခန်းတွေကမွတ်စလင်အများစုဟာဘာမှမဝင်နိုင်မချမ်းနိုင်ပဲရှိနေကြတဲ့အကြောင်းမူရဇန်ဟူစိန်ရှခီကပြောပါတယ်။ဒုက္ခသည်စခန်းထဲမှာကလေးဥယျာဉ်ကြီး4000ကျော်ရှိနေပြီးမိဘမဲ့ကလေးတွေက8000ဝန်းကျင်ရှိပါတယ်။သူတို့ဟာအစ်ပွဲတော်အတွက်မပျော်နိုင်ကြဘူးလို့သူကပြောပါတယ်။အစ်ပွဲတော်ကာလမှာရိုဟင်ဂျာဒုက္ခသည်အများစုဟာအဝတ်အထည်သစ်တွေမဝယ်နိုင်ကြကြောင်းနဲ့ဒုက္ခသည်စခန်းအတွင်းအလုပ်လုပ်ခွင့်ရကြတဲ့လူနည်းစုလောက်နဲ့နိုင်ငံခြားမှာဆွေမျိုးရှိသူတွေလောက်သာအစ်ပွဲတော်ကာလဇွေးဝယ်ထွက်နိုင်တယ်လို့ဆိုပါတယ်။တချို့ချမ်းသာတဲ့ရိုဟင်ဂျာတွေကတော့သူတို့ကိုယ်တိုင်ကစီးပွားပြည့်ရောင်းချပြီးငွေရှာနိုင်ကြပါတယ်။အယက်ခန်ကဒုက္ခသည်စခန်းတွင်မှဈေးဆိုင်တဆိုင်ဖွင့်ထားနိုင်တဲ့သူပါ
။ကန်နေ 90% မှနှုတ်ကြရဆဲတရတဲ့တက်ကပူချနေ
။ဒီဒုက္ခသည်စခန်းတွေကအများစုကပတ်စံရှိကြတာမဟုတ်ဘူး။ဒါကြောင့်သူတို့မှလိုအပ်ချက်ရှိလဲမဝယ်နိုင်ကြဘူး။ဝယ်နိုင်တဲ့သူကအတော့ကိုရှားပါတယ
်။အရင်နှစ်အစ်ပွဲတော်တုန်းကအဝတ်စားတဲ့တချို့ကိုအကန့်အသတ်နဲ့ပေးဝေလှူဒန်းတာမျိုးရှိခဲ့ပေမဲ့အခုအစ်ပွဲတော်အတွင်မှာတော့ဒီလိုလာရောက်လှူဒန်းတာမျိုးမရှိတဲ့အကြောင်းဘာလူခါလီဒုက္ခသည်စခန်းကနေ VOA သတင်းတောက်မူရဇန်ဟူစိန်ရှခဲကပြောပါလေရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ2440 51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက် American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လဲထုတ်လွှင့်ချက်အစီအစဉ်မှာကြားကြရမှာက
ကျွန်တော်တို့အမားကိုအမားမှန်တည်တယ်ဆိုလို့ရှိရင်အဲ့ဒီအမားကိုခေါ်ထုတ်ပြီးပြေးတရမှာပါအဲကျွန်တော်တို့ကအဲ့ဟာကိုမခေါ်ထုတ်ခဲနဲ့နိုင်ငံသိခါကြသွားမယ်ဆိုပြီးတော့မှကျွန်တော်တို့ထိန်ချန်အထားတင်မှုပေါ့နော်ဆိုတော့ကျွန်တော်ခုနအချက်ကိုတော့
မြန်မာသတင်းမီဒီယာတွေရဲ့အခန်းကဏ္ဍအကြောင်းတိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်မှုကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဦးကျော်စံသားနဲ့ကိုရဲမင်းထွန်းတို့ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရမှာပါရှင်
။ဒေါန်ဆန်စုရဲ့ Check Now Hungary ခီးစဉ်တွင်မေးသင့်တဲ့မေကွန်များဆိုတဲ့ကောင်းစဉ်နဲ့ Henrich Bull Stiff Tongue ရဲ့ဆောင်ပါကို bowl.d online မှာဖတ်ရပါတယ်။ဒီခီးစဉ်ဟာရိုဟင်ဂျာမွတ်စလင်တွေရခိုင်ပြည်နယ်ကမောင်းထုတ်ခံခဲ့ရပြီးဒေါန်ဆန်းစုကြည်ရဲ့ပထမဦးဆုံးသောဥရောပခီးစဉ်ဖြစ်ပါတယ်တဲ့အဲ့ဒီမောင်းထုတ်မှုကိုကုလသမဂ္ဂက ethnic cleansing လူမျိုးစုလိုက်ဆင်းလင်းဖယ်ရှားမှုလို့ဖော်ပြထားပြီးတာဝန်ရှိတဲ့စစ်ကောင်ဆောင်တွေဟာဒီလုပ်ချက်ကိုလူမျိုးတုံးစင်မဲ့ရွယ်ချက်နဲ့ပြုလုပ်ခဲ့ကြတာဖြစ်တယ်လို့လည်းစွပ်စွဲထားပါတယ်ဒီလူရဲ့အတွက်စစ်တပ်မှတာဝန်ရှိပေမဲ့ရသအစိုးရကြီးကဒေါအောင်ဆန်းစုကြည်ဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုအများစုကိုအသိမှတ်ပြုဖို့ညှင်းဆန်ပြီးဒါဟာရိုဟင်ဂျာတွေကိုတရားမဝင်လူမျိုးကြားတွေလို့ယူဆထားတဲ့မဲဆန္ဒရှင်တွေရဲ့အမြင်နဲ့လည်းကန့်ညင်နေတယ်လို့ဆိုထားပါတယ်ရိုဟင်ဂျာဆွေးသွင်းမှုမြန်မာအစိုးရအသိမှတ်မပြုသလိုမြန်မာပြည်သူတွေအထက်မှာလည်းအသိမှတ်မပြုလိုတဲ့လူတွေရှိကြပါတယ်ဒေါအောင်ဆန်းစုကြီးနေနဲ့ဒီလိုသဘောထားတာဟာအနာဟုတကယ်ချုပ်ကင်ထားတဲ့စစ်တပ်နဲ့ညီညွတ်အောင်ညှိနှိုင်းနေရလို့ဖြစ်တဲ့ဆိုတာမှန်ပေမဲ့သူတို့နိုင်ငံအကျိုးအတွက်ဒီလိုလုပ်ရမယ်ဆိုတာသူတကယ်ယုံကြည်နေတာလို့လည်းယူဆသူအများပြားရှိနေပါတယ်တဲ့။ဒါ့အပြင်2020ပြည့်ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေရဲ့ထောက်ခံမှုဆုံးရှုံးမသွားရလေအောင်လုပ်နေတာလည်းဖြစ်ပါတယ်တဲ့။ဒီလိုအခြေအနေမျိုးမှာနှစ်နှစ်တာကာလအတွင်းဒေါအောင်ဆန်းစုကြည်ဥရောပခီးစဉ်မှာအနောက်ဥရောပမျိုးတော်တွေမပါဝင်တာမဆန့်ပါဘူး။သူတကယ်လာဖြစ်တာကတော့ Prague နဲ့ Budapest မြို့တော်တွေပဲဖြစ်ပါတယ်တဲ့မြန်မာနိုင်ငံဟာခက်ခဲတဲ့နိုင်ငံရေးအသွင်ကူးပြောင်းမှုနဲ့တရှိခံမဲ့စီးပွားဖွံ့ဖြိုးမှုအတွက်ထောက်ပံ့မှုတွေအမှန်တကယ်လိုအပ်နေပြီးဒီလိုထောက်ခံအားပေးမှုတွေကိုရလည်းရရှိထိုက်ပါတယ်လို့ဆိုပါတယ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုဟူသည်များဟာအကျိုးမရှိတဲ့အပြင်အကျိုးရုပ်ဆိုးတဲ့ကိစ္စသာဖြစ်တယ်လို့လည်းဆမရှင်ကဖော်ပြထားပါတယ်သို့တော်လည်းပဲဒေါအောင်ဆန်းစုကြည်အနေနဲ့လူခွင့်ရေးချိုးဖောက်မှုကိုအစီအမံမပြုလိုတာကတော့လက်မခံနိုင်တဲ့ကိစ္စပါတဲ့။ဒါကြောင့်သူရဲ့ဒီဥရောပခီးစဉ်တွင်မှာအဓိကမေးရမယ့်မေးခွန်းတွေကတော့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေပြန်လာနိုင်မဲ့အခြေအနေကိုမြန်မာအစိုးရကဘယ်လိုဖန်တီးဖို့ရည်ရွယ်ထားသလဲ။ရခိုင်ပါဝင်တခြားဒေသမှာညဉ့်ဉန်းရေးဘယ်လိုဖော်ဆောင်မလဲ။ဒါ့အပြင်ဂျာနယ်လစ်တွေနဲ့အကြမ်းမဖက်တဲ့နိုင်ငံရေးသမားတွေလွတ်လွတ်လပ်လပ်လှုပ်ရှားဆောင်ရွက်နိုင်အောင်ဘယ်လိုဖန်တီးပေးမလဲဆိုတဲ့မေးခွန်းတွေပဲဖြစ်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ။
ဆက်လက်ပြီးဇွန်လ4ရက်နေ့ရက်စွဲနဲ့ 972magazine.com မှာ Orensiv ရေးသားထားတဲ့နိုင်ငံတကာပိတ်ဆို့မှုတွေရှိနေတော့ညာမြန်မာစစ်တပ်အရာရှိတွေ Israel စစ်လက်နက်ပြပွဲတက်ရောက်ဖို့သွားဆိုတဲ့ကောင်းဆောင်မှာစောင်းပါကတွေကောက်နှုတ်တင်ပြလိုပါတယ်။မနေ့အင်္ဂါနေ့က Israel အစိုးရပံပိုးကျင်းပခဲ့တဲ့ Israel နိုင်ငံရဲ့အကြီးဆုံးလုံခြုံရေးနဲ့လက်နက်ဆိုင်ရာညီလာခံ ISDEF ကိုမြန်မာအရာရှိတွေစစ်ယူနီဖောင်းအပြည့်နဲ့တက်ရောက်ခဲ့တဲ့ဆိုပြီးစတင်ရေးသားထားပါတယ်။မြန်မ မြန်မာရရှိရေက2015ခုနှစ်စက်တင်ဘာလကလည်းအစ္စရေးနိုင်ငံကိုလာရောက်ပြီးလက်နက်တွေတောက်တောက်လဲဝဲခဲ့တဲ့အပြင်အစ္စရေးသမ္မတအပါအဝင်အစ္စရေးလုံခြုံရေးဌာနအကြီးအကဲတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ဆိုပါတယ်2019ခုနှစ်မှာတော့လူခွင့်ရေးလှုပ်ရှားသူတွေနဲ့ရှင်းနေအီတေမက်တူဦးဆောင်ကလူများလက်မှတ်ရေးထိုးပြီးအစ္စရေးတရားရုံးချုပ်ကိုတောင်းဆိုလွှာတင်သွင်းခဲ့လို့အစ္စရေးကမြန်မာကိုလက်နက်ရောင်းချမှုရပ်ဆိုင်းခဲ့တယ်လို့ယူဆရပါတယ်တဲ့မြန်မာစစ်အရာရှိတချို့ရဲ့တရားရုံးထွက်ဆိုချက်အရအစ္စရေးကမြန်မာနိုင်ငံကိုရောင်းချတဲ့လက်နက်တွေထဲမှာ Rifles တွေလက်နက်တပ်ဆင်ထားတဲ့မော်တော်ဘုတ်ငယ်တွေပါတယ်လို့စစ်တပ်နှန်းတွေလည်းပေးတယ်လို့ဆိုပါတယ်အစ္စရေးနိုင်ငံအနေနဲ့တရားရုံးဆုံးဖြတ်ချက်ကိုရှုတ်ဝဲထားတယ်လို့မြန်မာနိုင်ငံကိုလက်နက်ရောင်းမရောင်းတရားဝင်ထုတ်ပြန်လေးလည်းမရှိဘူးလို့ဆိုပါတယ်မြန်မာစစ်တပ်ရဲ့ Rohingya တွေပေါ်ကျူးလွန်မှုမှာလက်ရှိကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန့်စစ်အရာရှိကြီး6ယောက်မှအဓိကတာဝန်ရှိတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားတယ်လို့ရိုဂျာရီပေါ်ကျူးလွန်တဲ့ပြစ်မှုဟာလူမျိုးတုံးတပ်ဖြတ်မှုအထိကြီးကြတာကြောင့်မြန်မာစစ်တပ်ကိုနိုင်ငံကလက်နက်ရောင်းချတာဖြတ်တောက်ရဆိုင်ဖို့ကုလသမဂ္ဂအရာရှိတွေကတိုက်တွန်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့အစ္စရေးနိုင်ငံဟာလူမျိုးရှင်းလင်းရေးနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့အာဂျင်တီးနား၊ဘိုလီးဗီးယားနဲ့ရဝမ်ဒါလိုနိုင်ငံတွေကိုလက်နက်ရောင်းချဖို့တဲ့သမိုင်းရှိကြောင်းဒါကြောင့် Amnesty International နဲ့အတူအစ္စရေးလူမှုအဖွဲ့အစည်းတချို့ကဣသရေလကိုလူအခွင့်အရေးအကြီးအကျယ်ချိုးဖောက်တဲ့နိုင်ငံတွေကိုလက်နက်မရောင်းဖို့တိုက်တွန်းနေတာလို့យေတာထားပါတယ်။အခုကျမခဲ့တဲ့လက်နက်ပြပွဲကိုမင်းကွန်းပြောဖွင့်လှစ်ပေးခဲ့တဲ့ဣသရေလဒုတိယကာဝေးဦးစီးချုပ်ကိုရိုင်ကဟိုလိုကော့စ်ကဂျာမနီနိုင်ငံကဂျူးလူမျိုးတွေမျိုးတုံးတပ်ဖြတ်ခံရတဲ့အဖြစ်အပျက်2016ခုနှစ်အမှတ်တရနေ့မှာဟိုလိုကော့စ်ဟာထုတ်ဖော်ပြောဆိုဖို့အတွက်တောင်းတိတ်ထိတ်လန့်စရာကောင်းတဲ့အဖြစ်အပျက်တစ်ခုလို့ပြောကြားခဲ့ဖို့သူတူဦးဖြစ်တယ်လို့လည်းဖော်ပြထားကြောင်းပါခင်ဗျာ
ကမ္ဘာသတင်းတွေကမြန်မာပြည်အကြံကောင်းနှုတ်ချက်ကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုဆက်လက်နားဆင်လေ့လာကြရမယ်အမေရိကန်စတိုင်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီကိရမင်းတင်ပြမယ် EDM အသုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက FRONT front ga she RUNNER runner ga a pye de ma so ro sakwai khun ye dai yai de be ga ro she ga pye ni de lu bo idiom de be ga le shin ma de she ga pye ni du so yin nai bo ala la a kaung song lu lo de be yu nai ma de di thong ne pat de lu george groupy de u ma ko na sin chi cha ya aw
Jim Brown is the front runner in the governor's race. Most of the voters support him.
Jim Brown ha pine uchu yi mu yuekaw pwe ma anan ya me ala la kaung su lu be bo. Me sanda shin a mya su ga le tu ko thauk khan ja de le lu thi be ya ba de. Upma ko naw ta khaw na sin chi ja ya aw.
Jim Brown is the front runner in the governor's race.Most of the voters support him.
အနိုင်ရဖို့အလားအလာအကောင်ဆုံးလူဖြစ်နေတဲ့ဆိုရင် EDM အသုံးရဘယ်လိုပြောမလဲ?
Front runner.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်။ဒလလတ်တန်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ American Style EDM အသုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ရှင်။အခုတော့ကိုကျော်ကျော်သိန်းစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာ VOA ရဲ့အင်္ဂါညတရက်လီလိုင်းစီစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့နောက်ပိုင်းကာလတွေမှာမြန်မာနိုင်ငံကသတင်းမီဒီယာတွေနဲ့သတင်းသမားတွေပေါ်မှာဝေဖန်တိုက်ခိုက်တာတွေအတော်လေးများလာပြီးတော့မကြာခဏဆိုသလိုပဲစိုးစိုးရွားရွားကိုပြောဆိုထိုးနှက်တာတွေကိုလည်းတွေ့လာရပါတယ်။အထူးသဖြင့်တော့ရခိုင်ပြည်အရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါတွေမှာဗက်ပေါင်းစုကနေပြီးတော့ဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်။ဆိုတော့ဘာကြောင့်ဒီလိုအခြေအနေမျိုးဖြစ်လာရတာပါလဲ။ဒါကိုကျွန်တော်တို့အဓိကထားပြီးတော့ဆွေးနွေးမှာပါ။မြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန့်ကဏ္ဍအပေါ်သဘောထားအမြင်တွေကတော့ဘယ်လိုရှိသလဲဆွေးနွေးသွားကြပါမယ်။ပြည်နယ်ဆွေးနွေးသူ2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။တဦးကတော့ရခင်က Article 19အဖွဲ့မှာ Country Manager အဖြစ်နဲ့လုပ်ကိုင်ခဲ့ဘူးပြီးတော့အခုတော့ Free Expression မြန်မာလွတ်လပ်သောထုတ်ဖော်ပြောဆိုခြင်းမြန်မာအဖွဲ့ရဲ့ Director 2ဖြစ်သူမတ်ရင်ရတနာသိန်းနဲ့ကျွန်တော်တို့ American ပြည်တော်စု Kansas တက္ကသိုလ်မှာစာနယ်ဇင်းပညာဘတ်သက်ရက်နဲ့ PhD ဒေါက်တာဘွဲ့အထွက်လေ့လာသင်ယူနေသူဒါကမော်ကွန်းမဂ္ဂဇင်းရဲ့ editor ချုပ်ဖြစ်သူကိုညာလင်းလို့ဖြစ်ပါတယ်။မတ်ရင်ရတနာသိန်းနဲ့ကိုညာလင်းနှုတ်စလုံးကြိုဆိုပါတယ်။ကျေးဇူးတင်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးမတ်ရင်ရတနာသိန်းရဲ့သဘောထားမြင်နဲ့စားလိုက်ချင်ပါတယ်။ အခုနကျွန်တော်ပြောသွားတဲ့အခြေအနေပေါ့ဟလာသတင်းမီဒီယာတွေနဲ့သတင်းသမားတွေအပေါ်မှာဟိုပြောရရင်တော့မုံမုံတီတီကိုအဲ့ဒီလိုမျိုးဝေဖန်ပြီးတော့တိုက်ခိုက်ထိုးနှက်ကြတာတွေကအတော်လေးများလာပါတယ်။ဘာကြောင့်ဒီအခြေအနေဖြစ်လာတယ်လို့မယင်ရတနာသိယူဆပါတယ်လေခင်ဗျ။အ
ဲ့ဒါအဦးဆုံးကတော့မီဒီယာဆိုတာကတော့သူ့ရဲ့ခန်းကဏ္ဍကအာကျွန်တော်ရဲ့အမြင်ကတော့လူတွေအတိုက်ကိုလိုက်ရေးရမျိုးမဟုတ်ခင်နဲ့ဒီ watch dog ဆိုတဲ့သူ့ရဲ့အလုပ်ကိုသူလုပ်တာဖြစ်တဲ့အတွက်ထိုနဲ့တိုက်ခိုက်မှုတွေဝေဖန်မှုတွေကတော့ရှိမှာပဲပေါ့နော်။ဆိုတော့ဒီနိုင်ငံရဲ့မီဒီယာတွေမှာလည်းရှိမယ်။ခြားနိုင်ငံ advanced တဲ့နိုင်ငံတွေရဲ့မီဒီယာတွေကလည်းဒီဟာတော့သူအကျိုးပြုံခံစားရမှာပဲပေါ့နော်။မရှိဘူးဆိုရင်တော့သူကတာဝန်ကျတဲ့မီဒီယာမဟုတ်ခဲ့တဲ့သူက literature လို့လို့ဒီ advertising ပေါ့နော်။ဒီကြော်ညာပဲလို့လို့လုပ်နေတဲ့ပုံစံမျိုးသူဖြစ်နေမှာပေါ့နော်။ဒါပေမဲ့ဟုတ်တယ်။ခုနပြောသလိုဒီမှာဒီမှာတော့ဒါကတော့သူတို့ကပို့ပြီးဖြစ်လာတယ်။ရာခိုင်နှုန်းအဆင့်လည်းပို့ပြီးများလာတယ်ပေါ့နော်။အဲဒါပေမဲ့ဒါကဒီမှာရှိတဲ့ဒီလူတို့ကဟိုစိုင်းလည်းကြီးပေါ့နော်။ဒီအဲဂျန်လိုပြီးတော့မှအမုန်းကွာတာအပုံပြီးတော့ပြည်နိုင်ငံတွေကစိုးလို့လို့ကျွန်တော်ကတော့မြေစားဘူးပေါ့နော်အဲကျွန်တော်တို့လူဦးရေ90ရာခိုင်နှုန်းလောက်ကဆိုလို့ရှိရင်ကောင်းမွန်ပြီးတော့မှ Nutrition မှန်ကန်တဲ့ပညာရေးကိုကျွန်တော်တို့မရခဲ့ကြဘူးမရခဲ့ကြတာဖြစ်တဲ့အတွက်သူတို့ကလွတ်လွတ်ကူကူနဲ့ပဲနည်းနည်းပြည်လိုက်လုပ်လို့ရတယ်ဆိုတော့အခုဆိုလို့ရှိရင်လည်းတွေ့ရမှာပါဒီအစိုးရအနေနဲ့ပေါ့နော်ဒီအထူးသဖြင့်ရခိုင်ရေးခင်းနေပြီးတော့ဘာသာရေးလူမျိုးရေးတွေနဲ့ပြည်ဆိုင်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီ Fake News လို့ခေါ်တဲ့ဒီအာဘတင်းအမှားတွေပေါ့နော် Coverage System ပေါ့နော်ဒီလူမျိုးရေးနဲ့ပတ်သက်တဲ့ဒီအာဒီအထက်လက်ကြီးနဲ့ပေါ့နော်ဒီဟာရီကိုလက်နက်ကြီးရာ tools အချင်းနဲ့တုံးပြီးတဲ့ခါကျတော့မှလူတွေကိုပဲ manipulate လုပ်နေရတာတွေ့ရတယ်ပေါ့ဒါပထမအချက်ပေါ့နော်ဒါကြောင့်ကျွန်တော်တို့ဖြစ်နိုင်ခြင်းရှိတယ်အတိုးပွားလာတယ်လို့ကျွန်တော်ယူဆတယ်နောက်ချက်ကတော့ခုနကဆက်ဆက်နေတဲ့ဒီ propaganda ပါပဲ government ပေါ့နော်အစိုးရရဲ့ propaganda တွေပေါ့နော်အစိုးရရဲ့ propaganda တွေကအာကျွန်တော်တို့ဒီအဲလူတွေရဲ့ဒီတောင်းတဲ့ပညာရေးချိန်နဲ့ဒီ critical thinking နဲ့အဲရှိရှိမရှိရှိပေါ့နော်ဒါရှိရှိမရှိရှိသူတို့ကဝါရဖြစ်ခြင်းမှာစက်ပြီးလုပ်လို့ရတယ်အခုဒီနိုင်ငံမှာဆိုလို့ရှိရင်လည်းအစိုးရမီဒီယာတွေကမနမီဒီယာအဝင်အဝန်ရက်တည်မှုမှာလောက်ကြီးအောက်ထားခဲ့ဖြစ်တယ်ဆိုတာလည်းတွေ့ရတယ်ပေါ့နော်ဒါဒီဒီယာအဆက်လို့ကျွန်တော်ကတော့ယူဆတယ
်ဟုတ်ကဲ့
ဆိုတော့တတိယအချက်အနေနဲ့ကတော့ခုနပြောသလိုမျိုးပေါ့နော်ဒီမီဒီယာတွေကမြန်မာနိုင်ငံမှာနှစ်ပေါင်းတော်ကြာကြာတကယ်မီဒီယာအဆက်မှန်ဆိုတာမရှိဘဲနဲ့ဒီ disinformation နဲ့ propaganda တွေဒီပဲထုတ်လွှင့်နေတဲ့အစိုးရမီဒီယာကိုပဲကျွန်တော်တို့အားကိုးခဲ့ရတယ်ပေါ့နော်ဒါကြောင့်တကယ်မီဒီယာတွေအလုံးလုံးလာတဲ့အခါမှာနိုင်ငံနဲ့တကယ်ဖြစ်ပျက်နေတဲ့ issue တွေပြဿနာတွေကိုအမှန်တိုင်းမြင်လာရတဲ့အခါမှာပြည်သူတွေနဲ့ရှင်းတာမရဘူးလို့ကျွန်တော်မြင်နေပေါ့နော်ပြည်ခါကြတော့အဲနောက်ဆုံးချက်ကတော့ဒီမီဒီယာတွေတမားတွေရဲ့ဒီလုပ်ငန်းပိုင်းဆိုင်ရာ capacity ပေါ့နော်ဒီဟာလည်းကျွန်တော်တို့အာမေကွန်ထုတ်စရာရှိတယ်ဒါပေမဲ့ဒီဟာတော့ journalist တွေကိုကြည့်ရအဖြစ်တင်လို့မရဘူးမီဒီယာတိုက်တွေကိုနိုင်ငံရည်တည်နေရတဲ့အခက်အခဲတွေအများကြီးရှိတဲ့အချိန်တွေမှာ journalist တွေကရေးသွင်းမြင်တဲ့အလုပ်တွေကိုအများနဲ့မလုပ်နိုင်ဘူးပေါ့နော
်ဥပမ
ာဆိုလို့ရှိရင်ရှိပါတယ်တိုင်းရင်းသားဒီအဲတမားတိုင်းရင်းသား data နဲ့တိုင်းရင်းသားတွေဘက်ကဆိုလို့ရှိရင်အာမီဒီယာကစက်တဲ့အတိုက်ကိုလိုက်ရေးတယ်သူတို့ခံစားနေရတယ်တကယ်ဒုက္ခရောက်နေတဲ့ကိစ္စတွေပြီးတော့သူတို့ခံစားနေရတဲ့ရင်းစစ်တွေအကြောင်းကိုသိချပေါ့နော်တကယ်ကိုလာရောက်ဆောင်စားမရေးသိမ်းနိုင်ဘူးလို့သူတို့ဆွဆွဲနေတာတွေထိုးနှက်နေတာတွေရှိရဲ့ပေါ့နော
်ဒါ
ပေမဲ့အဆုံးရကခုနပြောသလိုမျိုးတကယ် conflict area တွေမှာ access to information ကိုအမှခံစားမပေးဘဲနဲ့ media ရဲ့ဒီလုံခြုံရေးကိုအမှခံစားမပေးဘဲနဲ့ media သူဒီလိုမျိုးကောင်းကောင်းအလုံးမလုံးနိုင်ဘူးပေါ့နော
်ဆိုတော
့ကျွန်တော်တို့ဒီအချက်လေးချက
်
အဖြစ်တယ်လို့ကျွန်တော်ဦးကျွန်တော်မြင်ပါရဲ့ရှင
်ဟုတ်ကဲ့ကိုညလင်းကရောအခုမယင်ရတနာသိမ်းပြောသွားတဲ့အချက်လေးချက်ကိုသဘောတူပါလားတခုကတော့လူလူကအတိတုဒ္ဒနေနေတယ်ပေါ့လေနော်အခွင့်အလမ်းတင်ယူဖို့အခွင့်အလမ်းနေကြတယ်နောက်တစ်ခုအစိုးရရဲ့ဝါဒဖြန့်ချီရေးတခါမီဒီယာအစ်မမရှိဘဲနဲ့အစိုးရမီဒီယာတွေနဲ့ပဲကြီးပင်ခဲ့ရတာနောက်တစ်ခါမီဒီယာတွေရဲ့အကြီးအသေးပိုင်းဒီအချက်တွေကြောင့်မီဒီယာတွေပေါ်မှာဝေဖန်ထုတ်နေတာတွေများတယ်လို့မယင်နာသိမ်းကအကြံပြုဆပါတယ်ကိုညလင်းတာကိုသဘောတူပါလား
အဲဒီလိုပိုင်းကတော့ဖြစ်နေတာရှိပါပဲဒါပေမဲ့တခြားပိုင်းတွေလည်းရှိရဲ့ပေါ့အဲ့တော့ဗားတဲ့ဆိုတော့ကျွန်တော်မီဒီယာသမားတွေကအစိုးရနဲ့ပတ်သက်ပြီးတော့ဝေဖန်ထုတ်ကြတာတွေရှိလာကြတယ်ခုနောက်ပိုင်းကြောရနော်ဒီသက်သနာကဒီအစိုးရကဟိုဒီလူကတခဲနဲ့ထောက်ခံပြီးတော့တက်လာတယ်ဆိုတာဖြစ်တဲ့အခါကျတော့ဒီအစိုးရကိုဝန်ထမ်းထောက်ပြတဲ့အောင်များစုကလက်မခံနိုင်ကြတာမကြိုက်တာပဲရှိတာပေါ့လေ။ဆိုတော့ဒါလည်းပဲစစ်တီတွေကဖြစ်နေပါဝင်တယ်လို့ထင်ပါတယ်။နောက်တစ်ခုကတော့ဟိုဆိုရပြောတော့ရတယ်မှာလဲဟောဒီရီသတ်ဖို့ရှိလိမ့်မကြည့်ပြီးတဲ့ကိစ္စ။အဲ့တော့ကျွန်တော်ထင်ပါတယ်ဒါကတော့တော်တော်လေးလောက်ရမယ့်ကိစ္စပဲ။ဟိုနေချင်းညာချင်းဒီရီရီကပ်ပီစီမဘူးဆိုတာအဖြစ်နဲ့လို့ထင်တယ်။အဲ့တော့ဒီလိုလက်ရှိခွင့်ရတယ်ဆိုတာလည်းပဲတော့မှကြာပြီးတဲ့ကာလမှာအဲ့တော့လွတ်လွတ်လပ်လပ်ရေးခွင့်ရတယ်ဆိုရင်ဟာလေဒီကနေ့ကြီးလိုက်ပြီဒီပြောကလွတ်လွတ်လပ်လပ်ရေးခွင့်ရတာလည်းမဟုတ်ပါဘူးအဲ့တော့သူက
ရ
ေနောင်းအောင်ဆိုစင်ကာနဲ့ရှိလို့ပြင်တယ်ကျွန်တော်ကိုယ်ကတော့မှတရားရှိ
ဟုတ်ကဲ့ဒီ season ဒီဆွေးနွေးခန်းတွေကျွန်တော်တို့ VOA Burmese News Facebook စာမျက်နှာမှာဒီ season နဲ့ပတ်သက်လို့ကြော်ညာထားတဲ့အောက်မှာမှတ်ချက်ပေးပြီးတော့လာပြီးတော့ဆွေးနွေးထားကြတာရှိပါတယ်အဲ့ဒီအထက်ကကျွန်တော်တို့ကိုမီဒီယာတွေကို ဆဲဆိုဝေဖန်တိုက်ခိုက်ထားတာတွေမပါကျွန်တော်တို့ကိုချီးကျူးထားတာတွေမပါအလေအလတ်ကြတယ်လို့ယူဆတဲ့မှတ်ချက်တချို့ကျွန်တော်ထုတ်ထားတာရှိပါတယ်အဲ့ဒီကမှတ်ချက်တခုကိုကျွန်တော်အရင်ဆုံးပြောပြပါမယ်အဲ့ဒါကမြင့်လွင်အောင်ဆိုးမိုးလို့ကျွန်တော်ထင်ပါတယ်သူက AG ဆိုးမိုးလို့ရေးထားပါတယ်အဲ့ဒီနာမည်နဲ့အကောင့်ပိုင်ရှင်ကသတင်းသမားများသတင်းဖော်ပြဖို့အတွက်လူမျိုးနဲ့နိုင်ငံတော်အကျိုးအတွက်ရည်ရွယ်တယ်ဆိုရင်အထူးအထွေစဉ်းစားဖို့လိုမယ်မထင်ပါအမှန်တိုင်းရိုးသားစွာဖော်ပြရဲဆိုရင်ပဲလူမျိုးနဲ့နိုင်ငံတော်အကျိုးကိုထမ်းဆောင်ပြီးသားဖြစ်မယ်လို့ယုံကြည်ပါတယ်တဲ့မတ်ရင်ရတနာသိအဲ့ဒီမှတ်ချက်ပေါ်ဘယ်လိုသဘောရပါလဲ
ဟုတ်ကဲ့အမှန်တိုင်းလို့ပြောတဲ့ဟာပေါ့နော်အဲ့ဒီဟာလေးတခုတော့ကျွန်တော်အဲ့ဒီဟာကိုကျွန်တော်လက်ခံတယ်အဲ့တော့အခုကျွန်တော်တစ်ခါပါဆိုလို့ရှိရင်ကျွန်တော်တို့ဒီတိုင်းပြည်နယ်မျိုးလူကိုကြည့်ရမယ်ပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့ကတိုင်းပြည်နယ်မျိုးကိုဒိဋ္ဌာတာဆင်းနေတဲ့အကြောင်းအရာမျိုးတွေမသေးသားရဘူးမထုတ်ဖော်ရဘူးပေါ့နော်ထုတ်ဖော်ရေးတာလေဆိုလို့ရှိရင်ဒါကတော့ဒီ international community ဘက်ကပို့ပြီးတော့ဒီအလေးပါတယ် bias ဖြစ်တယ်ဆိုပြီးတော့မှပြောစရာကြီးရှိရပေါ့ဆိုတော့ဒါကတော့ကျွန်တော်ကခမားကဆရာပြောလိုက်တဲ့ပေါ့နော်အဲကျွန်တော်ဒီ comment function ပြောလိုက်တဲ့အဲကိုယ်တော့ကျွန်တော်သဘောတူတယ်ကျွန်တော်တို့ကတိုင်းပြည်ကိုချစ်ကြတယ်လူတိုင်းချစ်မှာပဲပေါ့နော် journalist တွေနိုင်ငံသား journalist တွေချစ်မှာလေဒါနဲ့ချစ်တဲ့အတွက်ပဲကျွန်တော်တို့ကပြည်သူအကျိုးစီးပွားဖြစ်တဲ့အပြည်သူရဲ့ပြည်ပိုင်ခွင့်နဲ့ပတ်သက်တဲ့ပေါ့နော်ဒီအထက်လက်ဒီမှန်ကန်တဲ့အကြောင်းအရာတွေကိုကျွန်တော်တို့ကဆက်မလိုက်သေးနဲ့ကျွန်တော်တို့ရေးသားရမှာဖြစ်တယ်ဒါကလည်း journalist ပြန်ပေါ့နော်စာမျက်နှာပြင်ညာပြီးတော့အဲနောက်တစ်ခါကျတော့ journalist ရဲ့ code of conduct ပေါ့နော်ဒီချင်းဝင်နဲ့လည်းကပ်ယူရပေါ့နော်ဆက်တစ်ခါကျတော့ကျွန်တော်တို့ကအမှားကိုအမှားမှန်သိတယ်ဆိုလို့ရှိရင်ဒီအမှားကိုခေါ်ထုတ်ရေးသားရမှာပါအဲကျွန်တော်တို့ကအဲ့ဟာကိုမဖော်ထုတ်ခဲနဲ့နိုင်ငံသိခါကြသွားမယ်ဆိုပြီးတော့မှကျွန်တော်တို့ထိန်ချန်အထားတယ်မျိုးပေါ့နော်ဆက်တစ်ခါကျတော့ကျွန်တော်ခုနအချက်ကိုတော့ဟုတ်ကဲ့တက်ထူပါတယ
်ဟုတ်ကဲ့ပါနောက်ထပ်ကျွန်တော်တို့ဒီ Facebook မှာရေးထားတဲ့ comment နှစ်ခုနောက်ထပ်နှစ်ခုကိုတော့မနှမ်းလောင်ဖတ်ပြပေးပါနော်
ဟုတ်ကဲ့ပါရှင်တခုကတော့ဘာချေဆိုတဲ့အကောင့်မှာသူရေးထားတာကတော့မှန်ကန်မှုကသတင်းသမားတယောက်ရဲ့ဂုဏ်ဖြစ်ပါတယ်တဲ့ကြံတဲ့နောက်အကောင့်တခုကတော့တက်သားဆိုတဲ့အကောင့်မှာသူကတော့သတင်းဟာအတင်းမဖြစ်ဖို့အရေးကြီးတယ်လို့ရေးပါတယ်ရှင
်ဟုတ်ကဲ့ပါဆိုတော့မှန်ကန်မှုကသတင်းသမားတယောက်ရဲ့ဂုဏ်သတင်းဟာအတင်းမဖြစ်ဖို့အရေးကြီးပါတယ်တဲ့ကိုညာလင်းအဲ့ဒီမှတ်ချက်တွေပေါ်ဘယ်လိုသဘောရပါလဲ
သတင်းသမားရဲ့ဂုဏ်ဆိုတာဒါကျွန်တော်တို့ဟိုဘယ်လိုကောင်းလဲဒီသတင်းတွေမှာဟိုပတ်ဝန်းကျင်ပါလိုက်တဲ့ကျင့်လက္ခဏာတွေကိုပြောတဲ့အခါမှာဒါကျွန်တော်တို့အများကြီးဖြည့်ပြောလို့ရှိပါတယ်မှန်ကန်မှုမကဘူးကျွန်တော်တို့ဒီပေါ်မှာဟိုတောင်းယူမှုတောင်းခံမှုဆိုတာလည်းရှိရမှာပေါ့နော်ဒါကိုရင်ချပါလို့ကျွန်တော်ပြောကြပါတယ်။အခုကတည်းကအတင်းမကြည့်ဖို့လိုတယ်ဆိုရင်ဟာလည်းပဲ။ဟိုဒါလည်းဟုတ်ပါလေကျွန်တော်လက်ခံတယ်ပေါ့တော့။တကယ်လို့ဒီကပဲပြောနေရဲဟိုစွတ်စွတ်ကြောက်စနေတာပဲရင်းနေမယ်။ဟိုဟိုအခြေအနေမရှိဘူးဆိုလို့ရှင်ဟိုအများမြင်မှာဒါအတင်းဆိုပြီးတော့ဖြစ်သွားနိုင်တာရှိတာပေါ့လေ။အဲ့တော့အဲ့လိုမဖြစ်အောင်ကျွန်တော်တို့ကဟိုဟိုဟိုရရှိရဲဟိုကြားလိုက်တဲ့ပတင်းချက်နဲ့မှန်မှန်မှန်ကျွန်တော်တို့ဖြစ်စစ်တိုက်ခံဖို့တော်တယ်။ဟိုပြီးတော့ဟိုဘယ်လိုကောင်းလဲဒီသဖိုင်ရာရှူတောင်းပေါင်းပေါင်းလေးတို့ကိုကျွန်တော်တင်ကြပြဖို့လိုတယ်ပေါ့နော်။အဲ့တော့ဒီမှတ်ချက်တစ်ခုပေါ်မှာတော့ကျွန်တော်ဝင်ကြပါတ
ယ်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အခုအစီအစဉ်ကို Facebook ကနေပြီးတော့ VA Burmese News Facebook ကနေပြီးတော့ဓာတ်ရိုက်လွှင့်ထုတ်နေပါတယ်အဲ့ဒီမှာဥဒုဆိုတဲ့အကောင့်နာမည်နဲ့ပိုင်ရှင်ကရေးထားတာတော့မီဒီယာကိုတိုက်ခိုက်ခြင်းဒီအမှန်တရားပေါ်မှာစိုးရင်လို့ပါကိုမှန်တာလို့ရင်ဘာမှတိုက်ခိုက်စရာမလိုပါဘူးတဲ့ဒါဥဒုဆိုတဲ့အကောင့်မှရှင်မှတ်ချက်ပါဆိုတော့နောက်ထပ်မှတ်ချက်တစ်ခုကတော့ Macintosh ဖတ်ပေးပါခင်ဗ
ျဟုတ်ကဲ့ဒီအေယာမောင်မောင်ဆိုတဲ့အကောင့်ပိုင်ရှင်ကရေးထားတာကဝေဖန်တိုက်ခိုက်တယ်လို့ယူဆတာကတဲ့ဘာကြောင့်ဝေဖန်တိုက်ခိုက်တယ်လဲဆိုတာကိုလူလူနဲ့ထမင်းစားနေတဲ့မီဒီယာသမားတွေကမိမိကိုယ်ကိုရှေးဥစွာသုံးသပ်ဝေဖန်တင်တယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့လူလူနဲ့ထမင်းစားတဲ့မီဒီယာသမားလို့သူကအဲဒီလူမျိုးရှေးကနာမဥဒေသနာလေးပါသူကထည့်ပြီးတော့ပြောထားပါတယ်ဆိုတော့ပန်းရင်ရနာတင်အဲ့ဒီမှတ်ချက်ပေါ်ဘယ်လိုသဘောရပါလဲ
ဟုတ်ကဲ့မီဒီယာကိုကျွန်တော်ခုနအချက်မှပြောခဲ့သလိုပေါ့နော်ကျွန်တော်တို့မီဒီယာတကယ်အစ်စ်အမှန်တကယ်အလုံးလုံးတဲ့မီဒီယာတွေကိုကျွန်တော်တို့အခုမှကျွန်တော်တို့တွေ့ကြတာအခုမှရှိတာတော့မကြသေးဘူးကျွန်တော်တို့2012ကဆက်တစ်ကမှကျွန်တော်တို့ကဒီ free publication censorship ဆိုတဲ့ဟာကျွန်တော်တို့လွတ်မြောက်တာပေါ့နော်လွတ်မြောက်တာဖြစ်တဲ့အတွက်ကျွန်တော်တို့ကတကယ်အလုံးလုံးတဲ့ပုံနေကျွန်တော်တို့ democracy စံနှုန်းနေနဲ့ဟို program နဲ့ကျင်းပါရသေးတဲ့အခါမှာဒါခုနပြောတဲ့ပြဿနာမျိုးအမြင်မျိုးဖြစ်လာတယ်လို့ကျွန်တော်ကတော့မြင်တယ်ပေါ့နော်ဆိုတော့မီဒီယာကအမြဲတမ်းလူတိုင်းလူတိုင်းအတိုက်တော့ဖြစ်နေမှာမဟုတ်ဘူးပေါ့နော်အဲဒီတချို့ drug ကတော့ကြိုက်နေတိုက်နေတချို့ drug ကတော့ခိုင်းခါမယ်ပေါ့နော်မီဒီယာကတော့ခါခါချူချူသူ့လို့ကိုသူလုံးရပါတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့မီဒီယာဆိုတာရတာဆုံးပေးတဲ့သဘောလို့ကျွန်တော်နားလဲပါတယ်အခု Facebook Live မှာပါပဲပေါ်လူဆိုတဲ့အကောင့်ပိုင်ရှင်ရေးထားတာကမီဒီယာပိုင်ရှင်တွေကခရိုနီတွေများပြီးတဦးတစ်ဖွဲ့အတွက်ရေးပေးနေကြတာကြောင့်လူလူကမီဒီယာပေါ်အယုံကြည်မရှိတာဖြစ်ပါတယ်တဲ့ဒီသူတည်တင်တဲ့သတင်းတချို့ကိုသူကအင်္ဂလိပ်လိုရေးထားပါတယ် omit လုပ်လို့ရှိတယ်ဆိုတော့ခြံထားလို့ရှိတယ်လို့ကျွန်တော်နားလည်ပါတယ်ဒီလိုအချိန်မျိုးမှာမီဒီယာကိုလူလူကဆဲဆိုကြတာတွေ့ရပါတယ်ဆိုတော့ကိုဉဏ်လင်းရေ မီဒီယာပိုင်ရှင်တွေကခရိုနီတွေများတယ်ဆိုတာမှန်ပါသလားသတင်းတွေကိုခြံထားတယ်ပြုတ်ထားတယ်ထည့်ကျင်မှာထည့်တယ်ထည့်ကျင်တဲ့သတင်းတွေထည့်တယ်ဆိုတာရောဘလောက်အတိုင်းအတာဒီမှန်ပါတယ်လေကိုညာလည်းမလို့တော့ပြောရလဲ
ဟုတ်ကဲ့အဲ့တော့ဒီခရိုနီတွေများတယ်ဆိုတာကတော့ဟိုအဲ့လိုတော့မဟုတ်ကြဟိုတကယ့်ရှိတာပေါ့နော်တကယ့်မီဒီယာဟိုဟာပေါ့ဒီအင်္ဂါကြီးတဲ့မီဒီယာတွေရဲ့ပိုင်ရှင်တွေတော့မှာတော့သူတို့ဒီဟိုအရင်သူရနဲ့ဟိုပေါ့ဒီ recommendation တွေနဲ့အင်္ဂါကြီးတွေရှိတယ်ဆိုတော့ဒါလည်းရှိနေမှာပဲအဲ့မဲ့တခုရှိတော့ကဟိုမီဒီယာကဟိုတုံးတစ်ဖက်အဲ့အတွက်ပဲဒီလိုကြီးရတဲ့ဆိုတော့အဲ့တော့မဟုတ်ပါဘူး။ဒါကြမ်းကြည့်တယ်ဆိုလို့ရှိရင်ပုံမှန်မီဒီယာပဲကြည့်ကြည့်ပုံမှန်မီဒီယာပဲကြည့်ကြည့်လာတော့ casting channel တွေပဲကြည့်ကြည့်အဲ့တော့သူတို့ဒီတက်ဆန်းတမရတော့အကြောင်းအရာတော်တော်များများကိုသူတို့ဒီဟိုပြပြနေတယ်ကြိုးစားနေကြတော့ကျွန်တော်တို့တွေ့ရပါလိမ့်မယ်။အဲ့တော့အခုကအချို့အရာတွေကိုအလေးပေးပြီးတချို့အရာတွေကျတော့ဟိုဘယ်လိုခေါ်လဲဟိုပြဘူးဆိုတဲ့ဟာမျိုးတွေလည်းပဲ။ဒါလည်းတကယ်တော့အဲ့ဒီကောင်တွေတချို့နိုင်ငံတွေမှာရှိကောင်းရှိပါလေ။အဲဒါမီဒီယာရဲ့သဘောမှလည်းပဲပြစ်မှတ်ထားတဲ့ဟိုပေးတဲ့ရဲ့ဝစင်စားမှုနဲ့ဟိုပရိုဖိုင်းကတည်းကဟာရီကိုအလေးပြရတဲ့အနေထားတွေမှာရှိတဲ့ခါတချို့အရေကျတော့ဘဝဟိုတောင်းပီးကြီးတချို့ဟာရီကိုဟိုဘယ်လိုခေါ်မလဲတောင်းပီးနေကြီးဖြစ်လာရဲ့ရှိတယ်ပေါ့လေ။ဘာလို့လဲဆိုတော့သူ့ရဲ့ဒီပြစ်မှတ်ထားတဲ့ပေးတဲ့နဲ့တော်တော်သွားတဲ့ဒီဘယ်လိုခေါ်မလဲမူဝါဒပေါ်မှာမူတည်ပြီးတော့အဲ့လိုကွာခြားတော့တာရှိတယ်ပေါ့လေ။အဲ့တော့ပြောရရင်တော့မီဒီယာပြည်စည်းမှာမှာကျွန်တော်ချောစားတော့မရှိပါဘူး။ဒီမှာအားမကျတဲ့လည်းရှိပါတယ်။အဲ့တော့ဟိုတကူရှိတာကဟိုတနင်္ဂနွေကိုဖြန့်ကျက်သွားနေတဲ့မီဒီယာတွေကကျတော့အများစုအတင်းတော့ရန်ကုန်မန္တလေးလိုနော်ဒီတနင်္ဂနွေကဖြန့်ကျက်နေရှိနေတယ်။ဇာပင်းရပြီးတော့ဆိုတာပြည်နယ်နဲ့တိုင်းပြည်မှာဖြစ်နေတဲ့အချို့ကိစ္စတွေကိုသူတို့မဖော်ပြနိုင်တဲ့အတိုင်းအတာလည်းရှိပါတယ်။အဲ့လိုမဖော်ပြနိုင်တော့လည်းဒီမီဒီယာတွေကဇာဒီပြည်နယ်တွေဒီတိုင်းပြည်တွေကိုလည်းပြောထားတယ်လည်းပြောလို့မရကြပါဘူး။ဟိုအဲ့တက်ဆိုင်ရပြည်နယ်နဲ့တိုင်းဇာဒီတွေမှာရှိတဲ့အမေရရလေကိုသတ်ဆုံးတဲ့ဘရုဒေတာအကြောင်းကိုပေါ်ပြပေးနေတာရှိတယ်။အဲ့တော့ခုရှိတာကမင်းဗင်ဂျီယာမှာတနင်္ဂနွေစိတ်ဆောက်ကိုဖေးဆက်ဆက်နဲ့ပေါ်ပြပေးနိုင်တဲ့အခါမျိုးတော့ဟိုရှိသေးဘူး။ဟိုအလုံးအားရှိပြီကျွန်တော်
ကတ
ကယ်ကျတော့ဟိုအဲ့လိုဖြစ်နေပေါ်ပြပေးလို့မရပါဘူ
း။ဟုတ်ကဲ့စောပိုင်းပို့ထားတဲ့မချက်ကိုတော့မနှမ်းလောင်မှဖတ်ပြပါဦးခင်ဗျ
။ဟုတ်ကဲ့ရှင်သူအကောင့်နာမည်ကတော့စင်ဝါစင်ဝါလို့ခေါ်ပါတယ်။ကျွန်မအတန်ထွက်တာမှန်တယ်လို့ထင်ပါတယ်ရှင်။အမျိုးသားရေးအဖွဲ့တွေစွာအားရှင်များအဖွဲ့တွေအမည်မသိသတင်းမီဒီယာခေါင်းစဉ်တစ်ခုခုတက်ပြီးတော့ဗမာတပ်မတော်ရဲ့လူတွေတိုက်ခိုက်တာဖြစ်ပါတယ်တဲ့အမှန်လူသိများသောသတင်းမီဒီယာများကိုတိုက်ခိုက်တာမကားတဲ့ဒေသခံတိုင်းရင်းသားပြည်နယ်တို့မှလည်းနှီးပေါင်းစုံဖြင့်တိုက်ခိုက်ခံရပါတယ်လို့ရေးပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဆိုတော့မန်းကြီးရနာသိဒီမှာရေးထားတဲ့ရေးထားချက်ကိုကျွန်တော်နားလည်တာကတနည်းအားဖြင့်ဆိုရင်ဒီပြောရရင်ကျွန်တော်တို့အင်တာနက်အခေါ်ရဆိုရင် troll ပေါ့လေတမင်ရည်ရွယ်ချက်နဲ့လာမီဒီယာတွေကိုလူလူကအမြင်တိမ်းဆောင်းအောင်လူလူကအမုန်းပွားအောင်တမင်ရွယ်ချက်နဲ့ကိုအကွက်ချပြီးတော့လုံနေတဲ့လူတွေရှိတယ်ဆိုတဲ့ပုံစံမျိုးအုပ်စုမျိုးရှိတဲ့အုပ်စုတွေရှိတဲ့လူပုံစံမျိုးရေးတယ်လို့ကျွန်တော်နားလဲပါတယ်။မတ်ရင်ရနာသိန်းအဲ့ဒါကိုဘယ်လိုနားလဲပါလဲ
။အာဟုတ်ကဲ့ကျွန်တော်ကတော့ဒီမီဒီယာကိုအမြင်စားလာဖို့ပေါ့နော်ကျွန်တော်ခုနအထက်မှာလည်းပြောတယ်လူလူက quality educated ဖြစ်တဲ့အချိန်မှာသူတို့ကလွယ်လွယ်ကူကူနဲ့ဒါအလွယ်ဆုံးလုပ်ရတယ်ပေါ့နော် manipulate လုပ်လို့ရတယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒီအချိန်မှာဆိုရတဲ့ level ကတော့ fake news ခုနပြော resistance လို့ဟာမျိုးတွေပေါ့နော်တခါတည်းနှစ်မျိုးရှိတယ်တစ်ခုကတော့ဒီဟိုခုနပြောဒီ systematic campaign တွေပေါ့နော်ဒီ social media ပေါ်မှာပဲသူတို့ဒီ group like ရှိမယ် outlook like ရှိမယ်သူကတစ်ခုတဲ့တဲ့တစ်ခုတက်ပြီးဆိုတာနဲ့အဲ့ဒီတဲ့အောက်မှာဆိုင်ဆိုင်မဆိုင်emotionally comment တွေတော့ negativity တွေရေးတဲ့ဟာမျိုးတွေဖြစ်တယ်။အဲရေးတဲ့ဟာတယောက်က copy ကို copy paste လုပ်တဲ့ဟာမျိုးတွေပေါ့နော်။ဒါရဲ့ကျွန်တော်တို့ဒီ social media monitoring လုပ်နေတဲ့ group ကြီးကနေပြီးတော့မှသူတို့ဆိုရင်အများကြီးပုံမြင်ရပါတယ်။အဲ့လိုမျိုးတွေရှိတယ်ပေါ့နော်။ဒီမှာဆရာပြောသလိုမျိုးပဲဒါအီတန်ကိုသူတို့ကဒီရေးချက်ရှိရှိနဲ့ troll လုပ်နေတဲ့အုပ်စုတွေရှိတယ်ပေါ့နော်။ဒါကတော့ကျွန်တော်တို့အများကြီးဒီကြားပါတယ်။ဒါစစ်တကားလောက်ကြလို့လည်းကြားတယ်။ဒါပေမဲ့တကယ်တကယ်တမ်းပေါ့နော်ကျွန်တော်တို့ကပြောဖို့ဟာဒါကြီးကိုခုနပြောသလိုအချက်လက်ဖြစ်နေယူသုံးဖို့ကတော့တော့ခက်တယ်ဒါလို့ကျွန်တော်တို့မှာချက်လက်မရှိဘူးပေါ့။
ဟုတ်ကဲ့ခင်ဗျာချက်လက်လိုပါတယ်။အဲ့
လို systematic campaign မျိုးတွေအမီမတိတဲ့လူတွေနဲ့ပေါ့နော်အပေါ်မှာရှိနေကြတဲ့ဒီ online ပေါ်မှာရှိနေကြတဲ့ဆိုတော့ဟုတ်တယ
်။
နောက်ပုံစံတစ်မျိုးကကြတော့အစိုးရကိုနိုင်ကပဲသူတို့သုံးဖြည့်ခြင်းနဲ့စကလုံးတွေကိုအဲသူတို့ကနေပြောမှာတီထွင်ထုတ်လုပ်ပြီးသူတို့ဒီအစိုးရ dictionary ပုံစံမျိုးပေါ့နော်ဥပမာဆိုလို့ရှိရင်ဒီ European data ဆိုလို့မသုံးရဘူး Bengali လို့ပဲသုံးရမယ်ဆိုရဲဟာမျိုးတွေပေါ့နော်။ဒါမျိုးတွေသူတို့လုပ်ပြီးရခါကြတော့မှဒီ media တွေကိုသူတို့ဟိုအတင်းဖိအားပေးလို့ရှိရပေါ့နော်။ဒါမျိုးတွေနဲ့ကျွန်တော်တို့အဲဒါကကျွန်တော်တို့ဒီမှာ case တွေနဲ့ကျွန်တော်တို့ကြားဖို့ပဲ။ကိုယ်တိုင်ကြုံလိုက်ရတဲ့အဲဒီမီဒီယာ site တွေလည်းအများကြီးရှိရယ်ပေါ့နော် address လောက်ခံလိုက်ရတဲ့မီဒီယာ site တွေလည်းအများကြီးရှိရယ်ဆိုတော့တစ်ခုက systematic anonymous campaign တွေလုပ်တယ်တစ်ခုကတော့အစိုးရကိုယ်တိုင်ကနေပြီးတော့မှ address လောက်တဲ့ဟာမျိုးတွေရှိရယ်
ကဲ
အစိုးရကသူပြောတဲ့အတိုင်းပေါ့ဒီလိုမျိုးမီဒီယာကနေပြီးတော့မှမတုံ့ဆွဲခဲ့ဘူးသူပြောတဲ့အတိုင်းသူတို့လိုချင်တဲ့ shoot out ကလည်းမရေးခဲ့ဘူးဆိုလို့ရှင်ဒီမီဒီယာကအဲဘယ်လိုကြောင့်လဲဒီအဲမိုင်းငယ်ကိုမဖြစ်ဘူးပေါ့နော်ဒီအခါကျတော့သူကဒီ international community ရဲ့အစိုက်ကိုလိုက်ရေးတယ်ဆိုပြီးတော့မှ bias ဖြစ်တယ်ဆိုပြီးတော့မှ accusation
ှင်းနေလုပ်လို့ရှိရပေါ့
ဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်ကတော့နှစ်နည်းနှမျိုးနဲ့မီဒီယာတွေကိုတက်ခိုက်ခံရတယ်လို့တော့မြင်ပါတယ်
ဟုတ်ကဲ့ပါနောက်ထပ်ကျွန်တော်တို့ကြိုတင်ပေးထားတဲ့မှတ်ချက်တစ်ခုကိုတော့ MacInputry ဖတ်ပေးပါခင်ဗျာ
ဟုတ်ကဲ့အောင်အောင်ဆိုတဲ့အကောင့်ပန်ရှင်ရေးထားတာကတော့သတင်းထောက်တွေရဲ့အရေးအချင်းကရောအဆင့်မီလို့လားတဲ့ဥပဒေတော်တော်များများကိုနားလည်သင့်တယ်လို့ငွေရပြီးရောရေးကျင်တယ်လို့ရေးနေကြတာဖတ်နေတဲ့သူတွေကတိလာကြတော့မယုံကြတော့တာသူတို့ကိုယ်တိုင်အသုံးမချလို့ပဲဆိုပြီးတော့ရေးထားပါတယ်ရှင
်သတင်းထောက်တွေရဲ့အရေးအချင်းနဲ့ပတ်သက်ပြီးမေးခွန်းထုတ်တာတော့ကျွန်တော်တို့ရဲ့ပရိသတ်ပြည်သူလူထုမှာမေးခွန်းထုတ်ပိုင်ခွင့်ရှိတယ်လို့ကျွန်တော်အပြည့်အဝယုံကြည်ပါတယ်ကျွန်တော်တို့ရဲ့အရေးချင်းနဲ့ပတ်သက်ပြီးတော့ထောက်ပြတာကိုလည်းပဲကျွန်တော်တို့ကတော့အမြဲတမ်းကြိုးစိုးပါတယ်ဆိုတော့ကိုဉ္ဉန်လင်းရဲ့သတင်းလောကကအရေးချင်းအရေးအသွေးနိုင်နေတယ်ဆိုတာဒါကျွန်တော်တို့အားလုံးကိုဉ္ဉန်လင်းကပြောတဲ့ထက်မှလည်းပါပါတယ်ကျွန်တော်တို့အားလုံးလက်ခံထားပါတယ်နားလည်ထားပါတယ်ဥပဒေတွေနားလည်ဖို့လိုတယ်လို့လည်းကျွန်တော်တို့တည်တည်ချာချာကိုသဘောတူပါတယ်ငွေရပြီးရောရေးချင်တယ်လို့ရေးနေကြတာဆိုတာကတော့သတင်းသမားအများစုလို့ကိုဉ္ဉန်လင်းသဘောတူပါလား
ဟုတ်ကဲ့အဒီမျိုးမျိုးတွေကိုကြည့်စင်လိုက်တော့ပါတယ်ဒီကောင်းနေမေးပါမှာအဲ့တော့ဟိုတချို့နေရာတွေမှာဟိုတရင်သမားဟန်ဆောင်ပြီးတော့ဟိုငွေမြစ်တာတော့ဟိုငွေပြီးမှရေးပြီးမယ်ဆိုပြီးတော့အဲ့လိုမျိုးဒီအကန့်နဲ့အဲတရင်သမားအကြောင်းဆောင်တွေရှိတဲ့ဆွဲခါကျတော့ဟိုဒီလိုဟိုထင်အောင်ထင်မှဖြစ်တာကဟိုစိတ်တော့မထူးဆောင်ဘူးလေသူတို့တရင်သမားအများစုကတော့ကျွန်တော်ကျင်းလိုက်နိုင်တရင်သမားအများစုကတော့ကျွန်တော်တို့ဟိုဘယ်လိုကောင်းလဲငွေမြစ်တာမျိုးလည်းမရှိဘူးဟိုစက်ဆံပေးမှဒီတရင်ရေးပြီးမယ်ဆိုတာမျိုးလည်းမရှိဘူးသူများပြည်သူတို့အကျိုးစီးပွားဖြစ်နိုင်တယ်ဟာလာပြီးတော့ခုပတ်သက်ပြီးတော့ဒီပြည်ကျန်တဲ့ကိစ္စတွေတိတိနဲ့ကိစ္စမျိုးလို့တိတိဆိုလို့ရှိရင်ကျွန်တော်တရင်မမများစုကနေပြီးတော့ရှင်းကြတာများပါတယ
်ဟုတ်ကဲ့
ဆိုတော့နောက်တစ်ခုကဒီတရင်မတွေဒီအာဒီသူပန်းဆိုင်ရာမြန်မာရေးစတိကလည်းပဲတကယ်တော့ကျွန်တော်တို့ကအာစောပိုင်းတို့ထားတယ်ဆိုတော့ကျွန်တော်တို့ဟိုလွတ်တက်လက်ရေးခွင့်ရတယ်ဘလောက်မှကြာပြီးတော့မဟုတ်အဲ့တော့ဒီတွင်မှာလည်းပဲကျွန်တော်တို့ကကျွန်တော်လည်းဇနက်ပတ်သက်တဲ့တင်းနေနေကိုခုနောက်ပိုင်းမှာဟုတ်လားကျွန်တော်လွတ်တက်လက်နဲ့ဟိုဟိုပြေးခွင့်ရတာဟိုအရင်ကတော့ခိုးချောင်ခိုးရနေတင်းနေတက်ခဲ့ရတာဟုတ်အဲ့တော့အဲ့ဒီအချိန်မျိုးလေးရှိတယ်ပေါ့လေ
ဟုတ်ကဲ့
အခုရှိတာကကျွန်တော်တို့ကဟိုဘလောက်ပဲဗျာဟိုအရင်ပြေးသွားတဲ့တင်းနေမှဖြစ်ဖြစ်စောပပိသက်တည်းရဲ့ဆန္ဒကိုတရားကနုံးကြီးဖြစ်စီကိုစလုံးကမဖြစ်နိုင်ပါဘူ
းဟုတ်ကဲ့ဟုတ်လေကိုညနေကျွန်တော်တစ်ချက်ချုပ်လိုက်ခြင်းလို့ဒီမိုကရေစီမှာသတင်းမီဒီယာရဲ့အခန်းကဏ္ဍဘယ်လောက်အရေးကြီးပါလဲ
ဟုတ်ကဲ့အသက်လောက်အရေးကြီးတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအာကျွန်တော်တို့မှန်ကန်ပြကြတဲ့တင်းချက်လက်ပြနေမှာလာလူလူကဒီမိုကရေစီဖြစ်ကြောင်းမှာမျိုးပါလာနိုင်ပြီးတော့နိုင်ငံရေးဖြစ်စဉ်မှာတရားကျောချက်ပေါင်းလို့ရှားနိုင်မှာဖြစ်ပါတယ်ဒီတို့
ဟုတ်ကဲ့ပါခင်ဗျာ
တက်တဲ့အရေးကြီးတယ်လို့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြည်နိုင်ဆွေးနွေးပေးသူကိုညံလင်းမတ်ရင်ရနာသိန်း Facebook မှာနားထောင်သူများဆွေးနွေးသူများတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုချိုချိုသိန်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်ကာညဒိုင်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ဖြစ်ပါတယ်ရှင်တပတ်ကို2ကြိမ်ထုတ်လွှင့်ပေးနေတဲ့ဒိုင်ရိုက်လေးလိုင်းစီစဉ်တွေကိုတော့အင်ကာနဲ့စနေညပိုင်းအစီအစဉ်တိုင်းမှာနှာစင်နိုင်ကြပါတယ်VOA American တာရဲ့2019ခုနှစ်ဇွန်လ5ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေနာဆင်နေကြရတာပါအခုထုတ်လွှင့်ပေးတဲ့အစီအစဉ်တနာ ይ စာအစစုံကိုမနက်7:00ကနေ9:00အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နာဆင်နိုင်ပါတယ်ရှင်အခုဗုဒ္ဓနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကီထိုင်ပြောပြပေးပါဦးမယ်ရှင်
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့အတူအင်ကာနီကကျင်းပတဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတန်ကင်းတမန်ကင်အသုံးနှုတ်နေနဲ့ပြောဆိုခဲ့တယ်လို့ပဲမခန့်ကြီးမခန့်သာဖြစ်စေတဲ့အပြောဆိုတွေလည်းရှိခဲ့ပါတယ်။ဥရောပသမ္မတကနေနှုတ်ထွက်ဖို့ပြင်ဆင်နေတဲ့ဗြိတိန်နိုင်ငံနဲ့အထူးကုန်သွယ်ရေးသဘောတူညီချက်တည်းရရှိဖို့အမေရိကန်ဘက်ကပိုင်းဖြတ်ထားတယ်လို့လည်းအမေရိကန်သမ္မတကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံတျန်နမန်ရင်ပြင်ကဒီမိုကရေစီရဲ့ဆန္ဒပြမှုကိုဖြိုခွင်းခဲ့တဲ့နှစ်30ပြည့်အထိတ်မှအချိန်အခါမှာမီဒီယာဖော်ပြမှုတွေနဲ့လူမှုကွန်ရက်တွေမှာရေးသားဖော်ပြမှုတွေကိုအင်ကာနစ်အထိတရုတ်အစိုးရကဆက်ပြီးတော့ပိတ်ထားပါတယ်။တျန်နမန်ရင်ပြင်ဖြိုခွင်းမှုနှစ်30ပြည့်အခမ်းအနားတွေကိုတော့ကမ္ဘာတဝန်းနဲ့ဟောင်ကောင်တို့မှလည်းကျင့်ပါကြတာပါ check သမရနိုင်ငံကို3ရက်ကြာခီးစဉ်အပြီးမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့ဗုဒ္ဓဟူးနေ့မှာဟန်ဂေရီကိုခီးဆက်မှာဖြစ်ပါတယ်။မနေ့အင်ကာနီကတော့ check သမရနိုင်ငံနိုင်ငံခြားရေးဝန်ကြီးထောမတ်စ်ဖက်ထရစ်နဲ့ဒေါက်ဆန်းစုကြည်တို့တွေ့ဆုံပြီးမြန်မာနိုင်ငံတွင်းကလက်ရှိအခြေအနေတွေနဲ့လူ့အခွင့်အရေးကိစ္စတွေကိုဆွေးနွေးကြပါတယ်။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးကိုချက်သမရနိုင်ငံဘက်ကတိုက်မတ်မတ်ပံ့ပိုးပေးခဲ့ကြောင်းတရင်ရယူမှုကြောင့်ထောင်ချခံခဲ့ရတဲ့ Riders သတင်းတောင်နှစ်ဦးကိုမကြာခင်ကပြန်လွှတ်ပေးခဲ့တာကိုကြိုဆိုကြောင်း Check သမရနိုင်ငံနိုင်ငံခြားရေးဝန်ကြီးကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ရှင်
။ဗုဒ္ဓဦးနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်။ကျွန်မကတော့ခွာညိုပါ။ အခုညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 16683ည၊လိုင်းဒိုမီတာ19 kHz 15956က၊လိုင်းဒိုမီတာ25 kHz 11965တို့ကနေနားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.